Welcome to the Voice of America in Burmese.
mingla mne khin ma tora shin ya shin washington dc myo ro american atay ye 2022 khu ne august 14 ya ni snin ni mne khin season dwe ko line to meter 25 40 50 tit tok ka ni dai yai sat tin thau lwin ni ba bi shin tora shin ya shin lan chan mye cha ba si shin chuma thinki chai ba
tora shin paw mingla ba kamya chano ga chin maw so min ma karin dwe ko dokin myo ta ne adu pyo pya ma phit par de ဒီမနေ့ပြောပြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲကတောင်းဆိုလိုက်တဲ့အကြောင်းမြန်မာနိုင်ငံရဲ့ COVID ကပ်ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေအကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့က COVID ကပ်ရောဂါပိုးရဲ့မူလစစ်မြစ်စုံစမ်းရေးအဖွဲ့ဖွဲ့လိုက်တဲ့အကြောင်းတွေနဲ့ဒီသတင်းတွေနဲ့အတူထူးခြားတဲ့သတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ထိတ်တဲရောက်သတင်းတွေပြီးမှတော့သခိုင်းမှာစစ်ရင်တန်းတိုက်ခိုက်ကျောင်းဒေသခံကာကွယ်ရေးအဖွဲ့ကပြောတာကိုစစ်တပ်ဘက်ကတော့ညှင်းဆုံနေပါတယ်
။ကလဲပါမှာလဲလမ်းကွက်ပါမှာတော့ဒီကလဲမြို့နယ်ကဒီရက်ကရေပေါ်ရေပေါ်သာသီရောလောင်းဝလာပဲပေါက်ပွဲသွားတယ်။ကြီးခိုင်းမှုကတော့အဲ့ဒီသာသီလုံးတော့မှာဒီရက်ကြီးတော
့ဒီဆောင်မတွေကျင်းပြတဲ့ခါမှာနားဆင်ရပါမယ်ရှင်။ဒီနောက်မှာတော့အာခန်လုံချုံကြီးနောက်ဆုံးရအခြေအနေလူမျိုးတုံးတက်ဖြတ်မှုဆွဆွဲခြင်းတဲ့ဆူဒန်သမ္မတဟောင်းကို ICC တရားရုံးကိုလွှဲအပ်ပေးဖို့ရှိနေတဲ့အကြောင်းစင်ကာပူကရေအခက်ခဲစတဲ့သတင်းဆောင်မတွေနဲ့အတူအမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်သိပ္ပံတဲ့နီးပညာအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုရဲဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥခင်မောင်စုံမင်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဖြစ်ဖို့နဲ့ဖေဖော်ဝါရီလတရက်စစ်တပ်အာဏာသိမ်းချိန်ကစပြီးဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းလွတ်ပေးဖို့EU ဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲဂျိုးဆက်ဘိုရဲကမနေ့တောက်ချန်နေကတောင်းဆိုလိုက်ပါတယ်။အာဆီယံအဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Aaron Yusuf နဲ့တောက်ချန်နေတယ်လီဖုန်းဆက်သွယ်ပြောဆိုရမှာ Mr. ဘိုရဲကမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလက်လန်းမီစေဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးမှုလမ်းကြောင်းကိုပေါ်ဆောင်ပေးရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့သူ့ရဲ့ Twitter မှာရေးသားထားပါတယ်။မြန်မာနိုင်ငံရဲ့ကူညီဖြည့်ရှင်းပေးဖို့အထူးကိုယ်စားလှယ်အဖြစ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအဲရွန်ယူဆပ်ကိုအာဆီယံအဖွဲ့ကြီးကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတာဝန်ပေးခဲ့တာပါဒါကိုအမေရိကန်ဥရောပသမဂ္ဂ EU နဲ့ကုလသမဂ္ဂအတူရေးမှုချုပ်အပါအဝင်နိုင်ငံကအတိုင်းအဝိုင်းနဲ့ဒေသတွင်းနိုင်ငံတွေကကြိုဆိုခဲ့ကြပါတယ်ဒါအပြင်စစ်အာဏာပိုင်တွေအနေနဲ့အထူးကိုယ်စားလှယ်ရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့နိုင်ငံတွင်းလွတ်လပ်စွာသွားလာလှုပ်ရှားခွင့်ပြုဖို့ပါတိုက်တွန်းထားတာပါMr. Aaron ကတော့မြန်မာနိုင်ငံကိုသူသွားရောက်မဲ့ခီးစဉ်အတွင်းထိတိယောက်ယောက်ဆွေးနွေးဖို့ကြိုးစားမှဖြစ်တယ်လို့သက်ဆိုင်သူအားလုံးနဲ့အပြည့်အဝတွဲခွင့်ရဖို့လဲတောင်းဆိုထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဩဂုတ်လ23ရက်တောက်ကြံနေဆန္ဒပြပွဲကိုရဲတွေကမြေရုပ်ဘုံတွေရဘာချီတွေနဲ့တိုက်ခတ်နှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူ3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။လူစုလူဝေးမလုပ်ဖို့တားမြစ်တာကိုမနာခံဘဲဘန်ကောက်က Victory ကြောက်တိုင်မှာဆူဝေးကြတဲ့ဆန္ဒပြသူတွေကအစိုးရရဲ့ကန့်တတ်မှုတွေကြောင့်တောင်သူတွေစီးပွားရေးအဆင်မပြေတာကိုပြတာတဲ့အနေနဲ့မယောင်းရလို့ပျက်စီးကုန်တဲ့တက်သီးတွေကိုမီးပုံရှို့ပြီးဆန္ဒပြခဲ့ကြပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့နေရင်ရှိရာကိုခြိတက်ဖို့စူးစမ်းကြပေမဲ့ရဲတွေကတန်ဆူးကျိုးတွေနဲ့ကုန်းတစ်တာကြီးတွေကိုကာပြီးပိတ်ဆို့တားဆီးခဲ့ကြသလိုမြေရုပ်ဘုံတွေရဘာချီတွေနဲ့ပြစ်ခတ်ပြီးမိသက်ပိုက်နဲ့ဖြန့်လူစုခွဲခဲ့တာပါ။ရင်းတောင်ဝင်ရှိသူတွေကတော့ဆန္ဒပြသူတွေဟာပင်ပောင်ဘုံတွေ၄ခွာတွေချောက်ခဲတွေနဲ့ပြန်ပြီးပြစ်ဖောက်ခဲ့ကြတယ်လို့ပြောပါတယ်။ဆန္ဒပြပွဲမှာဒဏ်ရာရသူအနည်းဆုံး3ဦးရှိတယ်လို့အရေးပေါ်စစ်ကူတာရေးစင်တာကပြောပါတယ်။ထိုင်းနိုင်ငံမှာတောက်ကြံနေကြည့်ထဲမှာတင်ရောဂါပိုးအကူးဆက်ခံရသူက2,300ကျော်ရှိနေတာဖြစ်ပြီးအခုလိုကိုဗစ်ကူးဆက်သူတိုးလာနေတာနဲ့အစိုးရရဲ့ရောဂါဆိုင်ရာကင်တွယ်ပုံမကျေနပ်တဲ့ပြည်သူတွေဆန္ဒပြနေတာတရင်သုံးပတ်ရှိနေပါပြီ
။မြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 ရောဂါပိုးတွေ့ရှိသူ3,456ယောက်နဲ့သေဆုံးသူက212ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာသာဝန်ကြီးဌာနရဲ့မနေ့ည8:00ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဓာတ်ခွဲနမူနာ13,000ကျော်ကိုစစ်ဆေးခဲ့ရမှာအဲ့ဒီလိုတွေးရှိခဲ့တာဖြစ်ပြီးဒါဟာစုစုပေါင်းပိုးတွေ့ရှိမှုပမာဏရဲ့26.54ရာခိုင်နှုန်းတည်ဆုံးမှုနှုန်းကတော့3.9ရာခိုင်နှုန်းနဲ့တတိယလိုင်းမှာအများဆုံးဖြစ်နေပါတယ်။ ဒါကြောင့်မနေ့ကအထိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုကူးစက်ခံရသူစုစုပေါင်း 34,186 ရှိသွားပြီဖြစ်ပြီးသေဆုံးသူပေါင်းက 12,869 ရောက်ရှိသွားပြီဖြစ်ပါတယ်။မနေ့ကယောဂသက်သာပြောင်းကင်းပြီးဆေးရုံကဆင်းသူပေါင်းက 3,149 ရောက်ရှိပြီးယောဂသက်သာပြောင်းကင်းသူပေါင်းက 26,300 ကျော်ရှိတယ်လို့ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကကိုဗစ်ကာယရောဂါပိုးရဲ့မူလစနစ်စုံစမ်းဖော်ထုတ်ရေးအကြံပေးအဖွဲ့တစ်ဖွဲ့ကိုဖွဲ့ထားကြောင်းမနေ့တောက်ကြနေ့ကပြောပါတယ်ဒီလိုလှုပ်ဆောင်ရတာဟာယောဂါပိုးရဲ့မူလစနစ်စုံစမ်းဖော်ထုတ်ရေးကိုအဟန့်တားဖြစ်စေတဲ့နိုင်ငံရေးအရာအပြန်အလှန်ပြောဆိုတာပြီးအဆုံးသတ်အောင်ဖြစ်တယ်လို့ပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဘယ်နေရာမှာဘယ်လိုစတင်ပြန့်နှံ့နေဆိုတာနဲ့ပတ်သက်ပြီး WHO ကတည်တည်ချာချာရှင်းမပြနိုင်ခဲ့တာဟာအဖွဲ့ဝင်နိုင်ငံတွေကြားတင်းမာမှုတွေကိုဖြစ်လာစေတယ်လို့အထူးသဖြင့်ရုပ်နိုင်ငံဝူဟန်မှာ2019နှစ်ကုန်ကနေ COVID-19 ဖြစ်ပွားမှုပထမဆုံးစတင်ခဲ့တဲ့နောက်တရုတ်နဲ့အမေရိကန်တို့ကြားတင်းမာမှုတွေဖြစ်ခဲ့တာပါအဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့နိုင်ငံရေးအဆွေတွေမပါဘဲ COVID ကာယရောဂါမူလစနစ်ကိုတွေ့ရှိရေးလေ့လာမှုအရှိန်မြင့်လှုပ်ဆောင်မှုမှာပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်ဒီအကြံပေးဖွဲ့ကိုနိုင်ငံတကာသိပ္ပံဆိုင်ရာအကြံပေးဖွဲ့ ISAG ရဲ့ Nobel Prize ဖြစ်ပွားစေတဲ့ဇင်းမြင့်ဖော်ထုတ်ရေးအဖွဲ့ISAGONP လို့ခေါ်ပြီးစုံစမ်းလေ့လာမှုတွေအမြန်လှုပ်ဆောင်ကြမှာဖြစ်ကြောင်းပြောပါတယ်။ဒါကိုအမေရိကန်အစိုးရက WHO ရဲ့အစီအစဉ်ကိုကြိုဆိုပါတယ်။တရုတ်ကတော့ COVID ပိုးရဲ့မူလစနစ်အစရှာဖွေရေးပူးပေါင်းဆောင်ရွက်မှုကိုဘယ်တော့မှငြင်းပယ်ခဲ့တာမရှိဘူးလို့နိုင်ငံတကာနိုင်ငံသားရေးဝန်ကြီးရဲ့ပြောဆိုချက်ကိုနိုင်ငံပိုင်မီဒီယာမှာဖော်ပြခဲ့ပါတယ
်။ဒီလိုအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 9433ပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာအဓိကပြည်နယ်တွေရဲ့မြို့တော်၅ခုကိုညာရင်းချင်းလုံးဝသိမ်းယူနိုင်ခဲ့ကြောင်းတာလီဘန်တပ်ဖွဲ့ကမနေ့တောက်ကြနေကပြောပါတယ်။အဲ့ဒါတွေကတော့တောင်ပိုင်းကန်ဒါဟာအနောက်ပိုင်းဟီရတ်အရှေ့မြောက်ပိုင်းကွီဟာအီနော်တောင်ပိုင်းလက်ရှိအဂါအရှေ့တောင်ပိုင်းဂါဇနီမြို့တွေဖြစ်ကြပါတယ်။ဥရုဂန်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးကတော့သူတို့ပြည်နယ်ကိုမျိုးနွယ်စုခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေရဲ့တိုက်တွန်းချက်အရာသွေးသက်တန်ယုံမှုမဖြစ်အောင်လို့တစုံတရာအခုခံခြင်းမရှိဘဲတာလီဘန်တွေလက်ကိုအပ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်တာလီဘန်တပ်ဖွဲ့ကဟီရတ်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းအစ္စမေးခန်နဲ့သူ့ရဲ့ထိတ်တန့်အရာရှိတွေကိုလည်းဖမ်းဆီးထားကြောင်းမနေ့တောက်ကြနေ့ကပြောပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့သူတို့ကိုပြန်လွှတ်ပေးခဲ့တယ်လို့ Twitter မှာရေးသားထားပါတယ်။တာလီဘန်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမူဂျာဟစ်ကတော့နိုင်ငံတော်ဝန်ပြည်နယ်34ခုရှိရာမှာ16ပြည်နယ်ကျော်ကိုသိမ်းယူထားပြီဖြစ်ကြောင်းတောက်ကြနေမနေ့ပိုင်းကပြောဆိုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံနဲ့နိုင်ငံသားတွေကောင်းစားရေးအတွက်စစ်စင်ရေးတွေကိုချက်ချင်းရပ်ပြီးညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့အတွက်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတာလီဘန်တွေကိုတောက်ကြနေမှာပန်ကြားလိုက်ပါတယ
် I call on the Taliban to immediately halt the offensive and to negotiate in good faith in the
နေနဲ့ထိုးစစ်ဆင်းနေတာကိုချက်ချင်းရပ်ပစ်ဖို့နဲ့အာဖဂန်နိုင်ငံနဲ့ပြည်သူတွေရဲ့အကျိုးစီးပွားအတွက်ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့တောင်းဆိုပါတယ်။ကာတာနိုင်ငံဒိုဟာမှာအာဖဂန်အစိုးရနဲ့တာလီဘန်တို့အနေနဲ့ဒေသရင်းနဲ့နိုင်ငံတကာတိုင်းဝမ်းရဲ့ထောက်ပံ့ကူညီမှုနဲ့ဆွေးနွေးမှုတွေလုပ်ပြီးပြည်ပကပြည်လဲစေမဲ့ညှိနှိုင်းမှုလမ်းကြောင်းပေါ်ပြန်လျှောက်နိုင်တယ်လို့မျှော်လင့်ကြောင်းပြောသွားတာပါ။စီးရေးတိုက်ခိုက်မှုလမ်းကြောင်းဟာပြည်ရင်းစစ်အထွန်းအရှိကြဖြစ်လာနိုင်တာဒါမှမဟုတ်အထူးကြံအာဖဂန်နစ္စတန်နိုင်ငံဖြစ်သွားနိုင်တယ်ဆိုတာကိုပြောပါတယ်။အာဖဂန်နစ္စတန်မှာဖြစ်ပေါ်တဲ့တိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့တစ်လအတွင်းအရသာ1000ကျော်သေဆုံးပြီးလူပေါင်း2000ကျော်လောက်အိုးအိမ်ဆန့်ခွာထွက်ပြေးနေကြပါတယ်။
အီရန်ဒေါ်လာရေးအဆောင်တက်ဖွဲ့အတွက်တရားမဝင်ငွေတွေရရှိနိုင်စေရန်ရေနံမှောင်ကိုရောင်းချမှုမှာပါဝင်ကြတယ်လို့ပြောပြီးလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတချို့ကိုအမေရိကန်အစိုးရကမနေ့တောက်ကြနေ့ကတန်ခတ်အရေးယူလိုက်ပါတယ်။အဲဒီလိုလှုပ်ဆောင်တဲ့အထက်မှာအိုမန်နိုင်ငံသားစီးပွားရေးလုပ်ငန်းရှင်မာမုဒ်ရရှင်အမာအယ်ဟက်စီနဲ့တူပိုင်ကုမ္ပဏီနောက်တစ်ခါဗီဘရီမာရီတိုင်းကော်ပိုရေးရှင်းတို့လည်းပါဝင်ကြပါတယ်။အီရန်ဒေါ်လာရေးအဆောင်တက်ပွဲဟာအဲ့ဒီလူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတွေကတဆင့်ရေနံတွေကိုအရှိအရှာအပါအဝင်နိုင်ငံတကာကဝယ်ယူခဲ့သူတွေကိုမှောင်ကိုရောင်းချခဲ့တယ်လို့အမေရိကန်ပြည်ထောင်စုဗန္ဒာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။အီရန်ဒေါ်လာရေးအဆောင်တက်ပွဲရဲ့ခေါင်းဆောင်တွေဟာဒီငွေကြေးတွေကိုဒီနိုင်ဒေသအတွင်းတည်ငြိမ်မှုမရှိအောင်လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကိုပံ့ပိုးနေတယ်လို့လည်းထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ။
ကျူဘာနိုင်ငံမှာပြီးခဲ့တဲ့လကဆန္ဒပြသူတွေကိုဖြိုခွဲခဲ့တဲ့စစ်တပ်နဲ့ပြည်ထောင်ဝင်ကြီးဌာနအရာရှိကြီးနှုတ်ကိုအမေရိကန်ကအရေးယူတန်းခတ်လိုက်ပါတယ်။ကျူဘာ RAF ဝင်ကြီးဌာနကာကွယ်ရေးတပ်ဖွဲ့နဲ့အရာရှိကြီးနှစ်ဦးဖြစ်တဲ့ရိုမာရီကိုဂါစီယာနဲ့ပက်ဒရိုအိုလန်ဒိုဖာနန်ဒက်စ်တို့ကိုတန်းခတ်အရေးယူလိုက်ကြောင်းအမေရိကန်ဗန်နိုင်ဝင်ကြီးဌာနကတောက်ကြားနေမှာကြေညာပါတယ်။သူတို့ဟာကျူဘာပြည်သူတွေရဲ့လွတ်လပ်မှုနဲ့လူခွင့်ရေးလေးစားဖို့တောင်းဆိုမှုတွေကိုဖိနှိပ်ချေမှုရမှာတာဝန်ရှိသူတွေဖြစ်တယ်လို့ဗန်နိုင်ဝင်ကြီးဌာနနိုင်ငံရခြားပိုင်ဆိုင်မှုထိန်းချုပ်ရေးယူအကြီးအကဲအန်ဒရီယာဂက်ဂီကပြောပါတယ်။အခုလိုအရေးယူလိုက်တဲ့အပေါ်ဝါရှင်တန် DC ကကျူဘာတန်ရုံကတစုံတရာတုံ့ပြန်ပြောကြတာမရှိသေးပါဘူး။ဇူလိုင်လတုန်းကလည်းသမ္မတဘိုင်ဒန်အစိုးရအဖွဲ့ကကျူဘာရဲတပ်ဖွဲ့နဲ့ရဲတပ်ဖွဲ့အကြီးအကဲနှစ်ဦးတို့ကိုတန်းခတ်အရေးယူခဲ့တာဖြစ်ပါတယ်။ကျူဘာနိုင်ငံမှာစီးပွားရေးကတ်ဆိုက်ပြီးအချိန်လေးဆုံးခဲ့တဲ့ဇူလိုင်လတုန်းကဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကလည်းအစံချိန်မြင့်မြင့်တက်ခဲ့ပြီးရောဂါမကူးနိုင်အောင်ကန့်တတ်မှုတွေကလည်းအခြေခံလူသုံးကုန်ပစ္စည်းတွေပါပြတ်လိုက်ခဲ့တဲ့နောက်လူလူကလမ်းမတွေပေါ်ထွက်ပြီးဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥက္ကင်ပေါင်းဆိုမင်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတို့ချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါ့အပြင် VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်။စကိုင်းတိုင်းဘက်မှာစစ်တပ်ရင်တန်းဘုံခွဲတိုက်ခိုက်တဲ့ဆိုတာအပေါ်ဒေသခံကာကွယ်ရေးအဖွဲ့တွေကပြောတာကိုစစ်ကောင်စီဘက်ကညင်ပါလေအလားတူကလေးမျိုးဘက်မှာလည်းတိုက်ပွဲဖြစ်တဲ့ဆိုတာမှာ PDF အဖွဲ့ကထုတ်ပြန်တာနဲ့စစ်ကောင်စီကပြောဆိုတာမှာကွဲလွဲနေပါတယ်ဒီအခြေအနေတွေကို VOA သတင်းတောက်နိုင်ကွင်အင်ကသတင်းပေးပို့ထားပါတယ်ရှင်
စကိုင်းတိုင်းပလဲမြို့နယ်ပရောကုံလမ်းခွဲမှာစစ်တပ်ရင်တန်းကို PDF ဖွဲ့ကဂျာရာပရင်းလေးမှာမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ PDF ခေါင်းဆောင်သူကဆိုပါတယ
်ပလဲပါမှာလဲလမ်းခွဲပါမှာတော့ဒီပလဲမြို့နယ်ကဒုတိယကရဲဘော်တွေပေါ့သာသီရောလောင်းဝါလောင်းပဲပေါက်ခွဲသွားတယ်ဒီကိမ်းမို့ကတော့အဲ့ဒီသာသီလုံးတော့မှပြပြပြီးသွားတဲ့အနေအထားဖြစ်တော့ကြတော့ဒီပေါ်မှာပါတဲ့အကောင့်တွေကတော့အတန်းအနေနဲ့ဒေတာဟောလောက်ပြပြီးဒီကိမ်းမှာပေါ့
ပလဲမြို့နယ်တွင်စစ်ကောင်စီတပ်တွေအများစုရုတ်သိမ်းပြီးဖို့ပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PPDF ကဩဂုတ်လ17ရက်နေ့ရက်စွဲနဲ့သတိပေးစာထုတ်ပြန်ထားပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်တဲ့သတင်းတွေထွက်လာတာပါအလားတူမနေ့ကရင်းမာပင်ခရိုင်ရင်းမာပင်မြို့နယ်ဘက်မှာလည်းမုံရွာကနေပြန်လာတဲ့စစ်ကားတွေကိုကောင်းစင်ရွာနီးကားလမ်းမှာ PDF ဖွဲ့တွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့အဲ့ဒီ PDF ဖွဲ့ခေါင်းဆောင်ကပဲပြောပါတယ်ဒေသခံတွေကလည်းမိုင်ငါလုံးပောက်ကွဲခဲ့တယ်ဆိုတာနဲ့ကာနစီအနေငယ်ပျက်စီးခဲ့တယ်ဆိုတာပြောကြပေမဲ့ထိခိုက်မှုတော့မသိမြင်ရဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းလွန်းကညင်းဆိုပါတယ
်။မရှိပါဘူး။သူတို့ဘယ်နေရာပွားဖွဲ့ရတော့
ကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာတွင်ကိုစစ်တပ်ကနေဝင်ရောက်စီးနှင်းရှာဖွေပြီးသုစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုမနေ့ကဩဂုတ်လ12ရက်နေ့မွန်လွယ်ပိုင်းကပန်းမွန်ချောင်းကျေးရွာတောင်ပိုင်းကျောမှာကလေး PDF ဖွဲ့ကနေပိတ်ဆို့ပစ်ခတ်တိုက်ခိုက်တာမှာစစ်တပ်ဘက်က3ကြဆုံးတယ်လို့ PDF ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။တနက်ပတ်သက်ပြီးတည်ရဖို့ကလေး PDF ဖွဲ့ကို POA ကဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပန်းမွန်ချောင်းကြီးယေစုကြီးရွာကရွာသားတူကတော့မနေ့ကပန်းမွန်ချောင်းကြီးရွာပတ်ဝန်းကျင်မှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားဆောင်ကျော်အိုးဤစွန့်ထွက်ပြေးရတယ်လို့ပြောပါတယ
်။ပြီးတဲ့ရွာသားရောထွက်ပြေးတယ်။ပန်းမွန်ချောင်းရွာရဲ့ဟာခါလေးရဲ့ယေစုရဲ့ထွက်ပြေးနေကြတာလက်နဲ့ကြည့်လိုက်ချရတယ်ဆိုတော့လူဦးရေတော့၃00ပေါင်းကတော့2500လောက်ရှိမှလူဦးရေ
စစ်ကောင်စီကြွယ်ခွေရဘူရုတ်စွန်မင်းတို့ကတော့ကလေးမျိုးနဲ့နှာချောင်းကြီးရဘက်မှာစိုက်ပွဲဖြစ်တာမရှိဘဲလက်နဲ့နဲ့ဖောက်ခွေရေးပစ္စည်းတွေရှာဖွေဖမ်းဆီးရမိတဲ့ဖြစ်စဉ်ပဲရှိတယ်လို့ပြောပါတယ်
။မနေ့ကဖြစ်တာတော့ဟိုကလေးဘက်မှာဖြစ်တဲ့ဟာပဲရှိတယ်။ကလေးကကျွန်တော်နှာချောင်းကြီးရဘက်မှာကိုပိုင်ကတန်းချောင်းတစ်ခုမှသတင်းရလို့မသွားရှာတာမှအဲ့မှာတော့ဟိုတနတ်နဲ့ဒီကန်နေပြီးလိုက်တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်။ရန်ကျိုးတွေပါပြီးလိုက်တဲ့ဟာတစ်ခုရှိတယ်။အပြင်ဆက်ဆက်တည်းကလည်းရောက်ပြီးဟာရှိတယ်။ဒါပဲရှိပါလား။
လက်ရှိမှာစစ်တပ်ကနှစ်ချောင်းကြီးရွာမှာဆက်ပြီးတပ်ဆွဲထားတာကြောင့်တိတိတိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကလေးနဲ့ကံကောင်းကြမှာကားတွေမှန်ချပြီးမောင်းနှင်သွားလာဖို့နဲ့ဒေသခံပြည်သူတွေလုံခြုံရေးသတိထားပြီးနေထိုင်သွားလာဖို့ကလေးကာကွယ်ရေးပြည်ထောင်အဖွဲ့ကသတိပေးထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်မှာရှင်ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်တင်ပြပါမယ် အာဖဂန်မှာရှိတဲ့အမေရိကန်တပ်ရုံးဝင်တန်းတွေဘေးကင်းလုံခြုံစွာထွက်ခွာနိုင်ဖို့အတွက်အမေရိကန်တပ်သား၃တောင်ကိုမြို့တော်ကာဘူးလေဆိပ်ကိုပို့ဆောင်ထားပါတယ်။ဒါဟာ1950ရနှစ်ကအမေရိကန်နိုင်ငံသားတွေဘီယက်နမ်ကဆုတ်ခွာတာမျိုးနဲ့တူနေတယ်လို့လေ့လာသူတချို့ကသုံးသပ်ပါတယ်။ VOA အကြီးအကဲစံတမရေးရသတင်းတောက်စင်ဒီစိန်သတင်းပေးပို့ထားတာကိုကိုငင်းချန်တင်ပြထားပါတယ်ရှင်။
Accordingly, we are further reducing our civilian footprint in Kabul.
Kabul's Lunyuei Chiniriya, Chenaru Shadawu Nenugu Shobu Luwe Labare. Lame Badu Duma, Machinity Luwe Met Tendamanigu Tabu, Nolin Tabare. Lusha Chabu De, Kawi Unitana Anine, Hamek Gazai, Nangalizema.
American Chilean Dayin Tongu Pawin Mejang, American Sitanajo, Pendagon, the Rinza, Shinling Boy Malay, Joguya, John Kabiga, Kulu, Yodavare.
Those three infantry battalions will comprise approximately 3,000 personnel.
The Chilean Dayin Tongu Mada don't know about Maba, Drode, Pien Kabuma, Jenny did at the Dile Shivadi. O Kabuma, the Da Chong, Adel of Jamadi.
Troops in Kabul right now, these 3,000 will join them there.
Akulo Tandaman Winanrigo, Shocharaha, Afghan Pidurigo, below the Rinzaga Pini, the Lesure Jow, Mire Kamaro, Daha Sumpia Doram Hojo, Nanganyari Tanaga, Neprice Cap Jovare, Davimele Akulo Yodia Soka Doraha, Saigo Mu, Nel Vienna Laago, Jayo Dore Edwe, American Way Down Vienna Gani.
The Taliban is not the North Vietnamese Army.
Taliban is not the North Vietnamese Army.
အဖဂန်မှာရှိနေတဲ့အမေရိကန်တပ်ရုံးခေါင်းမိုးပေါ်ကနေလူတွေကိုရဟန့်ရင်နဲ့ကယ်တင်သွားတာမျိုးမြင်ရမှာမဟုတ်ပါဘူး။ဆယ်စုနှစ်တွေချီကြာနေပြီဖြစ်တဲ့အာဖဂန်စစ်ပွဲဟာစီရေးအရာအဖြေမရှိကြောင်းသမ္မတဗိုင်ဒန်ကထပ်ခါတလဲလဲပြောကြားခဲ့ပြီးတော့အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကိုနှိမ်နင်းခဲ့ပြီးအဲ့ဒီအဖွဲ့ခေါင်းဆောင်အူစမာဘင်လာဒင်ကိုနှစ်ထောင်စက်တခုနှစ် တွေလက်ထဲကကာကွယ်ဖို့သူတို့အပေါ်မှာပဲမူတည်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ကဘူးမှာရှိတဲ့အမေရိကန်တန်ယုံကိုတော့အခုလက်ရှိနေရာမှာပဲဆက်ဖွင့်ထားမလား။အမေရိကန်တပ်တွေလုံခြုံရေးပေးထားတဲ့လေစိတ်မှာပဲပြောင်းဖွင့်မလားဆိုတဲ့မေးခွန်းကိုတော့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကထေချားဖို့ညှင်းဆန်သွားပါတယ်ခင်ဗျာ။
အာဖဂန်လုံခြုံရေးနောက်ဆုံးရအခြေအနေတွေကိုကိုငိမ့်ချန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်။ဆူဒန်သမ္မတဟောက်အိုမာအယ်ဘာရှီယာကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICC ထံအစိုးရကလွှဲပြောင်းပေးနိုင်တယ်ဆိုတဲ့သတင်းတွေထွက်လာတဲ့အပေါ်နိုင်ငံရေးသုံးသပ်သူတွေနဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကကြိုဆိုကြပါတယ်။ဒါဖို့ဒေတာရင်းမှာပြစ်မှုကျူးလွန်ခဲ့မှုဆွဲချက်နဲ့သမ္မတဟောက်ဘာရှီယာကို ICC ကအလို့ရှိနေတာဖြစ်ပြီးဒီအကြောင်းနိုင်ရိုဘီယာနေမိုဟာမက်ယူဆပ်သတင်းပေးပို့လာပါတယ်ဆူရန်သမရာဟောအိုမာအယ်ဘာရှီယာကို ICC ကိုလွှဲပြောင်းပေးဖို့အစိုးရကအစင်းသင့်ဖြစ်နေပြီဆိုတဲ့သဘောမျိုးအစိုးရတာဝန်ရှိသူတွေကဒီသတင်းပါအတွင်းမှာပဲပြောဆိုကြတာပါဒါပေမဲ့လည်းစစ်တပ်နဲ့ရပ်ဖက်ခေါင်းဆောင်တွေပါတဲ့အုပ်ချုပ်ရေးကောင်စီကနောက်ဆုံးဆုံးဖြတ်ရမှာဖြစ်ပါတယ်ဘာရှီယာကို ICC ကိုပို့လိုက်တာကနိုင်ငံရေးအတွက်အထောက်အကူဖြစ်စေမယ်လို့မဟာဗျူဟာလေးလာရေးဌာနဟွန်အင်စတီကျူရဲ့အကြီးအကဲဟာဆန်ခနန်းကြီးကအခုလိုပြောပါတယ
် is going to play a role enhancing some confidence especially
ဒီကိစ္စကအတိုင်းအတာတစ်ခုအထိအရေးကြီးပြီးယုံကြည်မှုလည်းပိုတိုးလာစေမှာပါအထူးသဖြင့်တော့ဒုက္ခခံစားခဲ့ရတဲ့သူတွေနဲ့သဘုံတွေအတွက်ဖြစ်ပါတယ်ပြစ်မှုကျူးလွန်သူတွေတာဝန်ခံစေရေးဆိုတာကလည်းသဘုံအဖွဲ့တွေနဲ့သဘောတူညီချက်ထဲမှာပါဝင်ပြီးလာမယ့်နှစ်တွေအတွင်းနောက်ထပ်တင်းမာမှုတွေနဲ့ပရိပခဖြစ်လာနိုင်ခြေတွေကိုပါရောချနိုင်ပြီးတော့ယုံကြည်မှုတည်ဆောက်ရေးအတွက်အထောက်အကူဖြစ်မယ်လို့ကျွန်တော်ထင်ပါတယ်
ဒါဘောဒေတာတွေမှာနေထိုင်ကြသူတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်စန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တမရဟောင်းပါရှီယာကို2009ခုနှစ်မှာ ICC ကဆွဲချက်တင်ခဲ့တာပါ။ဘာရှီယာကတော့ဆွဲဆိုချက်တွေကိုညှင်းဆို့ထားပါတယ်2003ခုနှစ်မှာစခဲ့တဲ့ဒါဖောဒေတာတဘုံထမှုကိုစူဒန်ဆွေရကဖြိုခွင်းတာမှာဒီပြစ်မှုတွေကျူးလွန်ခဲ့တာလို့ဆွဆွဲထားတာဖြစ်ပါတယ်2019ခုနှစ်အတွင်းစူဒန်မှာလက်နေချီကြမ်းမြင့်တဲ့လူမှုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာနိုင်ငံကိုနှစ်ပေါင်း30အုပ်ချုပ်ခဲ့တဲ့သမရဘာရှီယာကိုစစ်တပ်ကရာဒုကဖယ်ရှားခဲ့ပါတယ်သမရဟောင်းဘာရှီယာဟာအဂတိလိုက်စားမှုနဲ့ပြစ်ဒဏ်ချမှတ်ခံခဲ့ရပြီးနောက်1989ခုနှစ်မှာဆီယနာသိမ်းပြီးအာနာရယူခဲ့မှုနဲ့ပတ်သက်တဲ့ဆွဲချက်တင်တယ်လဲရင်ဆိုင်နေရဆဲဖြစ်ပါတယ်။ဆူဒန်သမ္မတဟောင်းဘာရှီယာကိုမြို့တော်ခါတွန်းကအကျဉ်းထောင်တစ်ခုမှလက်ရှိထိန်းသိမ်းထားပါတယ်။ဒီသတင်းပတ်အတွင်းမှာပဲဆူဒန်မြို့တော်ကိုတွားရောက်ခဲ့တဲ့ ICC ရှင့်နေချုပ်ကာရင်ခန်ကဆူဒန်ဆွေရဘက်ကတရားရုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကြားသာပရင်းနေမှာပြောပါတယ်
။ Regarding an individual former President Omar al-Bashir. I have not discussed dates.
Tamra Hong Omar al-Bashir ne patte lu ga raw chano ani ne yet tamat chet twi ko ma swei nwe ga ba bu. Tawin yu saung ya mae kaisa twi ko ti shi na le tha de aso ya apwe si twi ne chano swei nwe ga ba de. Thru bet ga saung phyat chet twi chat mat pi yin do thauk pyan chin nya chet twi thwet la ma ba. Yo ma tabor du sa chou pya tan chet twi a ya la mae tadin pat a twi ma ပူတွဲကောင်စီဆွေးနွေးပွဲရှိတယ်ဆိုတာကိုကျွန်တော်ကအသိပေးခဲ့ပါတယ်။ဘာတွေထွက်ပေါ်လာမလဲဆိုတာကိုစောင့်ကြည့်ရမှာပါ။ပူပေါင်းဆောင်ရွက်ဖို့ဆုံးဖြတ်ချက်နဲ့ဘယ်လိုပူပေါင်းဆောင်ရွက်မလဲဆိုတာကကျွန်တော်တို့ဆုံးဖြတ်ရမှာမဟုတ်ဘဲဆူဒန်ကဆုံးဖြတ်ရမှာဖြစ်ပါတယ
်။ဆူဒန်သမ္မတဟောင်းဘာရှီယာကို ICC တရားရုံးကိုလွှဲပြောင်းပေးအပ်ခဲ့မယ်ဆိုရင်တော့ဒါဖို့ဒေတာကကျူးလွန်ခံခဲ့ရသူတွေအတွက်တရားမျှတမှုကိုဆောင်ကျင်းပေးနိုင်မှာဖြစ်တယ်လို့ Amnesty International ရဲ့အရှေ့အာဖရိကဆိုင်ရာဒုတိယညွှန်ကြားရေးမှူးဆာရာ ဂျက်ဆင်ကပြောပါတယ
်။ We are waiting to see if the survivors and victims of the
Darfur ဒေသတွင်ရက်စက်ကြမ်းကြုတ်တဲ့ရာဇဝတ်မှုကျူးလွန်ခံရသူတွေနဲ့အသက်မသေးဘဲရှင်ကျန်ရသူတွေအနေနဲ့မျှတတဲ့တရားစီရင်မှုကိုတွေ့ရဖို့အတွက်အခွင့်အလမ်းရမလားဆိုတာကိုကျမတို့စောင့်ကြည့်နေကြပါတယ်။ဒါဘောဒေတာကအကျူးလွန်ခံရသူတွေအသက်ရှင်လွတ်မြောက်လာသူတွေနဲ့သူတို့ရဲ့မိသားစုတွေအတွက်ဒါကတိတ်ကိုအရေးကြီးတဲ့အခိုက်အတန့်ဖြစ်လာပါလိမ့်မယ်
။မြို့တော်ခတ်တွန်ကအသွင်ကူးပြောင်းရေးအစိုးရအဖွဲ့နဲ့ဒါဘောဒေတာတွင်ကသဘုံတွေချာပြီးခဲ့တဲ့အောက်တိုဘာလအတွင်းကငင်းချင်ရေးသဘောတူညီချက်တရရရှိခဲ့ပြီးမယ်လေဒေတာတွင်မှာအကြမ်းဖက်မှုတွေဆက်ပြီးရှိနေပါတယ်။ဆူဒန်နိုင်ငံကိုအစိုးရကထောက်ပံ့တဲ့အကြမ်းဖက်ဝါဒဆွဲနိုင်ငံများစီးရင်ကနေပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာပဲအမေရိကန်အစိုးရကပယ်ဖျက်ပေးခဲ့ပြီးတဲ့နောက်အသွင်ကူးပြောင်းရေးအစိုးရကိုစီးပွားရေးအရာအထောက်ပံ့ပေးဖို့ကတိပြုထားပါတယ်ရှင်။မိုဟာမက်ယူဆပ်ပေးပို့တဲ့သတင်းဆောင်ပါကိုပြောပြပေးခဲ့တာဖြစ်ပါတယ်။စင်ကာပူဘက်ကသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ်ရှင်။တဘာဝရင်းမြစ်ရှားပတဲ့စင်ကာပူနိုင်ငံမှာစွန့်ပစ်ရေစိုးတွေကိုလူတွေတောက်သုံးလို့ရမယ့်ရေတန့်ဖြစ်တဲ့အခြေအစဉ်စဉ်တန့်စင်ပြီးပြန်လည်အသုံးပြုနေကြပါတယ်။တနေ့တနေ့ပိုးပြီးတော့ဆူလာတဲ့သမုတ်တရားရေတုညဉ့်ဉန်းမှုနဲ့တကဘာလုံးရင်ဆိုင်နေရချိန်မှာစင်ကာပူနိုင်ငံကရေစိုးတွေကိုပင်လယ်ထဲစွန့်မပစ်ဘဲရေတန့်အဖြစ်ခင့်မီကြီးစနစ်တွေနဲ့ကြောင်းလည်ပြီးပြန်လည်အသုံးချနေတာဖြစ်ပါတယ်။နန်းလောင်ပြောပြပေးပါမယ်ရှင်။
အာရှတိုက်ထဲကနိုင်ငံငယ်လေးတစ်ခုဖြစ်တဲ့စင်ကာပူမှာတဘာဝရေအရင်မြင်ရှားပါလာသလိုတောက်သုံးရေအတွက်အိန္ဒိချင်းမလေးရှားနိုင်ငံကိုအထူးမိကိုအားထားနေရပါတယ်။ဒါကြောင့်လဲနိုင်ငံတွင်တောက်သုံးရေအလုံးလောက်ထောက်ပံ့နိုင်အောင်လို့စင်ကာပူအစိုးရကအစ်စ်မြင့်နီးစနစ်တွေတုံးပြီးတော့ရေစိုးတွေကိုပြန်အသုံးပြုလို့ရမယ့်ရေတန့်အဖြစ်လုပ်ကိုင်လာတာပါ။စင်ကာပူရဲ့ရေလိုအပ်ချက်40ရာခိုင်နှုန်းကရေစိုးတွေကိုပြန်ပြီးပြုပြင်ထားတဲ့ရေတန့်တွေဖြစ်ပါတယ်။2060ခုနှစ်အရောက်မှာတော့စင်ကာပူကရေလိုအပ်ချက်55ရာခိုင်နှုန်းအထိဖြည့်ပေးနိုင်မယ်လို့လဲစင်ကာပူရေပေးဝေရေဌာနကပြောပါတယ်။ရေတန့်ပြုပြင်ရေဌာနကအင်ဂျင်နီယာချုပ်လူပီချင်းကအခုလိုပြောပါတယ်
။ So Singapore lacks natural resources and is limited in space, which is why we are always looking for ways to explore water sources and stretch.
စင်ကာပူနိုင်ငံမှာသဘာဝရင်းမြစ်တွေမရှိသလိုနေနေရာလည်းသိရှားပါတယ်။ဒါကြောင့်ရေအရင်းမြစ်ရဖို့အမြဲရှာဖွေစံစနေရတာပါ။စမောရဲ့ရေစီမံခန့်ခွဲရေးနည်းပြမှာအပိုင်း၃ပိုင်းပါပါတယ်။ ရေစိုးတွေတပေါင်းမှမကြံအောင်စုဆောင်ဖို့ပြန်အသုံးချဖို့နဲ့တန့်စင်ပြီးတောက်သုံးရည်အဖြစ်ပြောင်းလဲဖို့ဖြစ်ပါတယ်
။ပြုပြင်ထားတဲ့ရေတန့်အများစုကကုန်ထုတ်ဆက်ရုံတွေမှာအသုံးပြုဖို့ဖြစ်ပေမဲ့လို့လူဦးရေ 9.8 သန်းရှိတဲ့စင်ကာပူရဲ့တောက်သုံးရည်လောင်ကန်ကိုလည်းရေပေးဝင်နေပါတယ်။ဒီလိုရေစိုးတွေကိုရေတန့်အဖြစ်ပြန်လည်ပြုပြင်အသုံးပြုရစနေကြောင်းပင်လယ်တွေရေစိုးအနှဲငယ်တာဆွန့်ပစ်နေရတဲ့အတွက်လည်းရေဓာတ်ညင်ညာမှုအတွက်အထောက်အကူဖြစ်စီပါတယ်။ကြံကပနိုင်ငံပေါင်း80ရာခိုင်နှုန်းလောက်ကတော့ရေစိုးတွေကိုပြုပြင်အသုံးချတာမျိုးမရှိဘဲဒီအတိုင်းပင်လယ်တွေဆွန့်ပစ်နေတယ်လို့ကုလသမဂ္ဂကခန့်မှန်းပြောဆိုထားပါတယ်။စင်ကာပူနိုင်ငံအရှိတ်ကန်ယိုရမော်ကအစင်းမြင့်နေပညာသုံး Changi Water Reclamation ရေတန့်စင်ရဲ့စေယုံကိုမြေနေရာရှားပါလာတဲ့အတွက်တချို့အပိုင်းတွေကတော့အထက်25ထပ်အထိမြေအောက်မှာဆောက်လုပ်ထားပါတယ်။အဲ့ဒီစေယုံနဲ့ဆက်ထားတဲ့ရေစိုးပိုက်တွေကမိုင်30လောက်ရှိပါတယ်။ရေစိုးတွေကိုမြေအောက်စေယုံမှာအရင်စစ်ပြီးကမှအဆင့်ဆင့်ထပ်ပြီးတော့တန့်စင်နေမဲ့မြေပေါ်ကအခြားဌာနတွေရှိဆက်ပြီးတော့ပို့လုပ်ပါတယ်။Lobi Chinga ပဲအခုလိုဆက်ပြောပါလဲ
So at the new water factories it has three main treatment processes one is microfiltration and nanofiltration
အဲ့ဒီ water ဆက်ယုံမှာအဆင့်ဆုံးစင်းတဲ့ရေကိုတန့်စင်နေပါတယ်ဒီထဲမှာပါလာတဲ့အမှုအမွှားတွေ bacteria ပိုးမွှားတွေကို membrane filtration လို့ခေါ်တဲ့အမီးဘာတွေနဲ့အရင်စစ်ထုတ်ပါတယ်နောက်တော့ကူးစက်တတ်တဲ့ virus ပိုးကိုဖယ်ရှားပစ်ဖို့နဲ့ရေက molecule ငယ်လေးတွေကိုထပ်ပြီးစစ်ထုတ်ပေးတဲ့reverse osmosis ဆိုတဲ့နည်းနဲ့နောက်တစ်ဆင့်ထပ်ဆက်ပါတယ်တတိယအဆင့်ကတော့ခရမ်းလုံရောင်ကြီးကိုတုံပြီးပိုးတက်တဲ့စနစ်ပါဒီအဆင့်ကတော့ NE water ကထွက်လာတဲ့ရေတွေအနေနဲ့ကင်းအောင်တစ်ဆင့်ထပ်တိုးပြီးထည့်သွင်းလုပ်ကင်ထားတာလည်းဖြစ်ပါတယ
် steel pipeline တွေရေလောင်ကန်တွေနဲ့ရေစစ်ကန်တွေရှိတဲ့ဒီရေတန်းစေုံမှာအခြားဆက်ပစ္စည်းအစိတ်အပိုင်းမျိုးစုံတွေပါချိတ်ဆက်လဲပတ်နေတာဖြစ်ပြီးတစ်နှစ်ကိုရေလီတာ3,900လောက်အထိတန်ဆင်ပေးနိုင်ပါတယ်ဒါဟာအိုလံပစ်အကစားပွဲတွေမှာသုံးတဲ့ရေကူးကန်အရွယ်လောက်ကိုနေ့တိုင်းတစ်နှစ်စာရေအပြည့်ဖြည့်ပေးနိုင်တဲ့ပမာဏလည်းဖြစ်ပါတယ်။နောက်ဆုံးထွက်လာတဲ့ရေတန့်တွေကတော့စင်ကာပူအနက်မှာတွေ့ရတဲ့ microchip ထုတ်လုပ်ရေးစက်ယုံတွေနဲ့အေးခန့်စနစ်တွေမှာအဓိကသုံးပါတယ်။စင်ကာပူနန်ယန်ဤပညာတက္ကသိုလ်တဘာဝပဝန်ကျင်ရေးရာဌာနကတော့ဥရုယာတီပြောင်းလဲမှုနဲ့ရေအရင်းမြစ်ရှားပါမှုမျိုးဟာရေရှည်ကျုံရမယ့်ကိစ္စဖြစ်တဲ့အတွက်အခြားတိုင်းပြည်တွေအနေနဲ့လည်းရေစိုးတန့်စီရေးကိစ္စကိုထိရောက်စွာလုပ်ကိုင်ဖို့အရေးကြီးနေပြီလို့ထောက်ပြပါရယ်။မြေအောက်ရေကိုဆက်ပြီးတော့ထုတ်ယူသုံးဆွဲနေကြမယ်ဆိုရင်တော့ရေစိုးတန့်စီရေးကုန်ကျစရိတ်တွေအင်မတန်မှကြီးမားလာနိုင်တယ်လို့လည်းထောက်ပြခဲ့တာပါ။အင်ဂျင်နီယာချုပ်လူပီချင်းကအခုလိုဆက်ပြောပါရယ
်။ So our new water has passed more than 150,000 scientific tests.And it's well within
any water ဆက်ယုံမှာတန့်စင်လိုက်တဲ့ရေကိုသိပ္ပံစမ်းသပ်မှုကအချိန်ကြီးတပိန်းခွဲကျော်လောက်ထားပြီးပါပြီ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့အမေရိကန်သံပောင်းဝက်ပတ်ဝန်းကျင်ထိန်းသိမ်းရေး Agency EAB ကချမှတ်ထားတဲ့တောက်သုံးရေဆိုင်ရာဆန်ညွှန်းတွေနဲ့လည်းကန့်ညီမှုရှိပါတယ
်။နွေရာသီလို၆တွေ့တဲ့ကာလမျိုးမှာဆိုရင်တော့တန့်စင်ပြီးတာရေတွေကိုတောက်သုံးရေလောင်ကန်တွေစီပို့ပြီးတော့လူနဲ့အိမ်တွေစီမရောက်ခင်နောက်တစ်ကြိမ်ထပ်ပြီးတော့တန့်စင်ပါတယ်။နိုင်ငံလူရေတဝက်လောက်ကိုရေအလုံးလောက်ပေးဝေနိုင်ဖို့မြေအောက်ကရေတန့်စီရင်စရင်ကိုလည်းဒေါ်လာ 9.4 ဘီလီယံသုံးဆက်ပြီးတော့2025ခုနှစ်မှာအပြည့်တိုးချက်ဆောက်လုပ်နေပါတယ်။စင်ကာပူအစိုးရကအခုလိုလှုပ်ကြိုင်လာတာဟာတောက်သုံးရေအဓိကထောက်ပံ့ပေးနေတဲ့အင်္ဂလိပ်၊မလေးရှားနိုင်ငံနဲ့ဆက်ဆံရေးတိတ်မပြေတဲ့အချက်ကလည်းရေစိုးတွေကိုတန့်စင်ပြီးတော့ပြန်လည်အသုံးပြုလာရတဲ့အကြောင်းရင်းတွေထဲကတစ်ခုအပါအဝင်လည်းဖြစ်ပါတယ်။
ဒီဝေအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ဗီဒီယိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ family.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bemis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabemis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabemis ဖြစ်ပါတယ်။ အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါရင် VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါတော်ရရှိများရှင် VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ14ရက်စနေနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ2540 51တိုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အဖတ်စဉ်ကဏ္ဍတွေထဲမှာအမျိုးသမီးကဏ္ဍကိုအရင်ဆုံးထုတ်လွှင့်တဲ့အခါမှာတော့
အခုကလေအောက်ဆီဂျင်ကကျွန်တော်တို့ကလုံးတလောက်မရတော့ဘူး။အရင်တော့ဆိုရင်အောက်ဆီဂျင်ကတွားတန်းစီပြီးတော့ဗရာဟိတာတင်းနေဆိုရင်တန်းတွားပြီးတော့အိုးရီပို့ထားတယ်။ယူပြီးလို့ပြုလို့ရှိရင်အဗရာဟိတာတင်းနေလည်းပြန်ရင်းလ
ာ။အမျိုးသမီးအစီအစဉ်မှာနားဆင်ချင်ရမှာပါရှင်။ဒါအပြင်သုတဆုံးလင်းအမေရိကန်တခွင်နောက်သိပ္ပံနဲ့နီးပညာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ချင်ရအောင်ပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ပြီးတတိယအကျော်ကူးစက်မှုတွေဆိုးရဆိုးရွားရွားကြုံများတဲ့အခါငကိုကလေးကလိုအပ်ချက်တွေရှိနေတဲ့ကျန်းမာရေးဆောက်ရှောက်မှုစနစ်မှာဆေးဝန်တန်းတွေဆေးရုံစည်းကမ်းတွေအလွန်အလောက်မရှိတာပါဝင်အခက်အခဲတွေအများအပြားရှိနေတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။လိုအပ်ချက်တွေအခက်အခဲတွေကြားကပဲကိုဗစ်ရောဂါကာကွယ်တိုက်ဖျက်ရေးဆောင်ရွက်နေသူတွေထဲမှာအမျိုးသမီးတွေလည်းအများအပြားရှိတတ်မှရှိနေပါတယ်။ဒီလိုအမျိုးသမီးတချို့ရဲ့ကိုဗစ်ကပ်ပြီးတိုက်ဖျက်ရေးအတွေ့အကြုံတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ရှင်။
မနက်ကမှပြီးခဲ့တဲ့ဇွန်လလောက်ကစပြီးကိုဗစ်ရောဂါကူးစက်မှုတတိယလိုင်းတန်းဆူဆူဝါးဝါးကြုံနေရတာပါမျိုးဗီဇာဆင့်ကဲပြောင်းလဲလာတဲ့ကူးစက်မြန်ဒယ်တာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဇူလိုင်လအတွင်းမှာတော့တနည်းနဲ့ကူးစက်မှု 9,000 ကျော်အထိရှိတဲ့နေ့ရှိတယ်လို့နေ့စဉ်သေဆုံးသူတွေကလည်းညာနဲ့ချီရှိခဲ့ပါတယ်ဒီလိုသေဆုံးသူတွေထဲမှာလိုအပ်တဲ့အောက်ဆီဂျင်ကိုအချိန်မီမရလို့အသက်မဆုံးရှုံးသင့်ပဲဆုံးရှုံးရသူတွေအများအပြားရှိတယ်လို့ကိုဗစ်လူနာတွေကိုကိုယ်တိုင်လိုက်လံကူတာပေးနေတဲ့ရန်ကုန်မြို့ကဆရာဝန်တူကပြောပါတယ်
အခုကလေအောက်ဆီဂျင်ကကျွန်တော်တို့ကလုံးတလောက်မရတော့ဘူးအရင်တော့ဆိုရင်အောက်ဆီဂျင်ကတွားတန်းစီပြီးတော့ဗရာဟိတာတင်းနေဆိုရင်တန်းတွားပြီးတော့အိုးရီပို့ထားတယ်ယူပြီးလို့ပြုလို့ရှိရင်အဗရာဟိတာတင်းနေလည်းပြန်ရင်းလာတယ်နောက်လို့ရှိရင်ပုံမှန်ပေါ့နော်တခြားနေရာတွေကလည်းအောက်ဆီဂျင်အိုးရီတွားပြီးရရအခုနောက်ပိုင်းကျတော့အကုန်က limit ဖြစ်သွားတယ် limit ဖြစ်သွားတော့စသစဘက်ကတိုင်းလိုက်တဲ့နေရာအောက်ဆီဂျင်ပလေးအဖြစ်ပေးနေနေရာရှိသလိုအဲ့နေရာတွေကိုဒီလိုချိန်ချောက်ပြီးတော့ထားနေရရှိအဲ့တော့ကျွန်တော်တို့ပြည်သူတွေတည်းကပဲထပ်ပြီးတော့ခိုးပြပေးတာပေါ့နော်တရားနဲ့တရားလူနာတွေအချင်းချင်းပြည်သူချင်းချင်းပြန်ပြီးတော့ချိန်ပေးနေနေရရှိဒါပေမဲ့သူတို့လည်းလက်မလဲတော့အောက်ဆီဂျင်တစ်နေ့ဟုတ်မှအရင်တော့တရားလောက်ချိန်ပေးနိုင်အောင်မှပဲဒီအသင်းအတွက်တရားလောက်ရတယ်ဆိုတော့မှလည်းအခုဆိုလို့ရှိရင်20လောက်ပဲရတော့တယ်အဲ့လိုမျိုးဒါကြီးရော့သွားတယ်ဘာလို့လဲလူနာတွေကိုနိုင်ကလည်းသွားပြီးတန်းစီရအောင်မှဟုတ်တယ်ရကဆိုရင်လေဒီမင်းသမားလမ်းပေါ်က MAS လေကိုအီအောက်ဆီဂျင်ဖြည့်ပေးရဆက်ရောရောက်တဲ့အောင်အရှိမတန်းစီရမှာအများကြီးရမှာအရှိရနေဖြတ်သွားခဲ့တဲ့အချိန်မှာလူနာစီအောက်ဆီဂျင်တကယ်လုံနေလူနာဆိုအောက်ဆီဂျင်မရရင်အုံးတိုင်းနဲ့မခဏလေးပြင်မအောင်စက္ကန့်ပိုင်းပြင်မအောင်တည်နိုင်တယ်တကယ်တကယ်တော့အောက်ဆီဂျင်မမုံမုံမုံနဲ့ကျသွားဆိုနိုင်ဝက်လောက်တော့မခံဘူးမှာအဲ့ဒီလူနာလည်းအများကြီးကိုလက်ပေါ်ရမယ်တချို့ဆိုလို့ရှိရင်ဘာမှမလုပ်ပြီးလိုက်နိုင်တဲ့လူနာလည်းအများကြီးရှိရမှာ
ဒီလိုခက်ခဲပြီးကြားတာပဲသူကတော့ကိုဗစ်လူနာတွေကိုပရိုက်ဒါစည်းကမ်းတွေမှာအခမဲ့ကူပေးတာလူနာတွေရှိတဲ့နေရာတွေကိုကိုယ်တိုင်သွားရောက်ကူတာပေးနေတာတွေလုပ်နေတဲ့သူပ
ါလုံးလုံးဆိုပေါ့နော်ကျွန်တော်တို့ကပရိုက်ဒါစည်းကမ်းကကြတော့ကျွန်တော်တို့ကအရင်တော့ပေါ့နော်အလိုမျိုးအဖျားကလေးနဲ့တို့ပါလို့လေဈာနာကူအဖီဘာကလေးနဲ့လို့ခေါ်တာပေါ့နော်အဲ့လိုနေရာမျိုးတွေနဲ့တဆင်လာတဲ့လူနာတွေဒီပြည်ရဲ့ဒီလိုချင်းအဲ့ဒီအိမ်မှာလည်းသွားပြီးတော့ volunteer ပေါ့နော်လုပ်ပေးတယ်ဒီလိုချင်းအစုလူနာတွေကြတော့ဟိုအိမ်ကိုလာကြည့်ကြည့်နေတာပေါ့နော်ကျိုးရတော့အိမ်ထဲအိမ်ကိုမထွက်နိုင်ကြတော့တာမောလို့လေ။အဲဒီထဲမှာမှတက်နိုင်တဲ့လူနာရှိလို့မတက်နိုင်တဲ့လူနာရှိရပါတော့။တက်နိုင်တဲ့လူနာကြတော့တက်နိုင်လို့ပဲကျွန်တော်တို့ကဘယ်စီကံဘယ်စီကြောင့်ဖိုက်ပါစီပါစီဘလူးထိုးပါ။နောက်ဆုံးစီရင်သွားခြင်းလည်းဆိုဘယ်စီဝယ်စီကိုသွားပါလို့ပြောလို့ရမှာမတက်နိုင်တဲ့လူနာကြတော့အမစီဝယ်ဖို့တော့မတက်နိုင်အောက်ဆီဂျင်ယူဖို့တော့မတက်နိုင်။အဲ့လိုလူနာမျိုးတွေကြတော့ကျွန်တော်တို့ကအလူခံနာပေါ့နော်။ပြန်ပြီးတော့အလူခံနာတို့ပါလို့လုပ်တယ်။နောက်တစ်ခုကကြတော့
ကျွန်တော်တနိုင်တဲ့လူနာတွေကကျွန်တော်တို့ကဒီလိုရှင်ကျွန်တော်တို့စက်စက်စီတယ်ကျွန်တော်တို့ကတော့ဘယ်လောက်ပြေးပါစေမကောက်ပြန်မယ်သူကတော့ဟိုကျွန်တော်တို့ဟိုအားလုံးရှိလာကြည့်တယ်လူကြီးကြီးတင်လာပါစက်စက်စီအဲ့ဒီဆက်ဆံတဲ့ကျွန်တော်မှာစီးပြီးပြန်ဝင်ရတယ်စီးပြီးဝင်ဝင်ပြီးလို့ရှိရင်အားလူနာတွေအဲကိုလက်လက်မြေတလောက်ပေါ်တော့ကျွန်တော်တို့ရှူတက်လာတဲ့လူနာတွေကျွန်တော်တို့ဘယ်အပိုင်း
ဝန်ထမ်းတွေကအလုံးမစင်းနဲ့ငင်းရတဲ့နည်းနဲ့အာဏာဖီဆန်ကြတဲ့ CDM လှုပ်ရှားမှုတွေရှိနေတဲ့အချိန်မှာတတိယကျော်ကိုဗစ်ကူးစက်မှုတွေစုစုဝါးဝါးကြုံလာရတာဖြစ်ပါတယ်။လူကိုယ်ကလေးကကျန်းမာရေးစနစ်အားနည်းတဲ့နိုင်ငံတစ်ခုဖြစ်တာမို့ကိုဗစ်ကပ်ဘီးစုစုဝါးဝါးကြုံလာရတဲ့အခါမှာဈေးဝန်ထမ်းတွေမလုံလောက်တာအပါအဝင်အခက်အခဲတွေပိုပြီးဖြစ်လာတယ်လို့ကိုဗစ်လူနာတွေကိုဖုန်းနဲ့ညွှန်ကြားကူးတာပေးနေတဲ့နောက်ထပ်ဆရာဝန်တစ်ဦးကလည်းပြောပါတယ်။
အိုအခက်ခဲတော့အလူနာနဲ့ဆရာဝန်နဲ့မမျှဘူးပေါ့ဟိုအလူနာနဲ့ဆရာဝန်နဲ့မမျှလူနာကြီးကလည်းဆရာဝန်မျှော်ကြတယ်ပေါ့ဟိုသူလုံးဝမတည်ဘူးဆိုရင်တော့မှဆရာဝန်အတန်လေးကြားလိုက်ရင်သူတို့နည်းနည်းလေးကြွပြပြီးဒီလိုကျင်းမဲ့ပျော်ပျော်သွားပေါ့ကျင်းမဲ့တော့အဲ့လိုမျိုးရောဖြစ်ပါလိမ့်ရှင်သူတည်ရင်းနေတာတော့လိုက်ကူတာပေါ့နော်လိုက်ကူလို့ရှိရင်ဒီနေ့ကိုအင်းငါစီမှာအဲ့လိုမျိုးသွားတာပေါ့အဲ့တမားရောအိမ်မှာဖုန်းနဲ့တောင်းလျှောက်ပြင်တယ်ဖုန်းညာတောင်းလျှောက်ကိုလာနေတာဒီခါကျရင်ဖုန်းကော300အဲ့လိုမျိုးကြီးရအောင်300ကျော်လို့ပါလို့ရှိတာဟို300နဲ့300လုံးတော့မဖြေနိုင်ဘူးနော်ဟိုမစ်ကော်ကြီးဖြစ်ဖြစ်သွားရင်လည်းရှိတယ်အဲ့အဲ့လိုပေါ့အဲ့ဒီကနေမှတိထားဟို40 50အဲ့လောက်ကိုတော့တူးစားပြီးတော့ဖြေပြီးတာပေါ့ဘယ်လိုပြောမလဲဟိုနောက်တစ်ယောက်ဆိုရင်တော့နည်းနည်းကြာတယ်ကြာတယ်တချို့ရတူးစားရင်20နဲ့25ကြာပေါ့အဲ့လောက်ကိုဖြည့်ပြီးလာရှင်ဟုတ်အသေးစုံလူနာလဲပါတယ်ဟိုပုံမှန်ဟိုအရင်ဟိုမစိုးရတဲ့လူတွေလည်းရှိပါတယ်ဒါပေမဲ့အသေးစုံလူနာတွေကတော့ပုံများရဲ့ရှင
်လူတွေကိုကိုယ်တိုင်တွေ့တာမဟုတ်ပဲဖုန်းပေါ်ကနေညွှန်ကြားပြောပြပြီးကုသရတာဖြစ်တဲ့အတွက်ထိရရောက်ကုသနိုင်ပါမလား
ဟိုဖုန်းနဲ့ကုသရင်ဆိုတော့သူတို့ရဲ့ဟိုအစုပ်အခြေအနေမျိုးပါလမ်းဆိုင်နေတာဒီမှာကြားရအောင်ပေါ့နော်အဲသူတို့ပြောရတော့ပဲအဲဒါပေမဲ့အခုတော်တော်များများတော့ဟိုအစင်းမြင်လာတယ်ပေါ့ဘလို့အစင်းမြင်လာဆိုတော့အကုန်လုံးရဲ့အိမ်တိုင်းမှာတာမမီတာရှိတယ်အဲသူတို့တွေကဟိုစီးတူဆိုလဲကိုယ်ဘယ်နောက်လဲဆိုတော့ပြောပြနိုင်တယ်အဲရောအစင်းမီတာဆိုရင်အိမ်တိုင်းမီတာမှာရှိတယ်သူတို့တွေကပြောပြနေနိုင်တယ်ပေါ့ပြောပြနေနိုင်တော့အရင်တော့မခက်ပါအောင်ရှင်ဟုတ်ဟုတ်ဒါပေမဲ့အရင်ဒီခါမတွေ့ရဘူးဆိုတော့ဟိုတိတိတိရောက်တော့ဖြစ်ချင်တာဖြစ်မှာပေါ့ဒါပေမဲ့လုံးဝဆောင်ဝင်နဲ့မတွေ့ရတဲ့ဆိုင်တော့သူတို့အတွက်လည်းအတိုင်းသာတစ်ခုပြီးတော့အစီအစဉ်မှာပေါ့
ကုသမှုတွေတိတိကျကျမရနိုင်တဲ့အချိန်မှာနှာခေါင်းစီးတက်တာလို့ကျန်းမာရေးစည်းကမ်းတွေကိုတေချာလိုက်နာပြီးကာကွယ်ဆေးရရင်ထိုးကြဖို့လေသူကတိုက်တွန်းပါတယ်ရမုံတိုင်းအတွင်းကိုဗစ်လူနာတွေကိုပရိုက်တာလိုက်လံကုသပေးနေတဲ့ဆရာဝန်ကတော့မြန်မာနိုင်ငံမှာကိုဗစ်နဲ့ပတ်သက်လို့အစောပိုင်းကြုံခဲ့ရတဲ့အချိန်တုန်းကအတွေ့အကြုံတွေကောင်းကောင်းရခဲ့တယ်လို့ပြည်သူ့အကြောင်းပေါင်းဆောင်ရွက်မှုတွေလည်းအားကောင်းခဲ့တာကြောင့်တကယ်တမ်းဒီတစ်ချိန်မှာကိုဗစ်ကပ်ဘေးကိုပိုးပြီးတော့ထိရောက်ရောက်ကာကွယ်နိုင်တဲ့တယ်လို့ပြောပါတယ်
။ဒီတကယ်တော့ပေါ့နော်ကျွန်တော်တို့မနစ်ကဆိုလို့ရှိရင်ကျွန်တော်တို့ရေမုံစေးယုံကြီးမှာကျွန်တော်တို့ကဒီလူနာတွေကိုကိုဗစ်ရီပြင်းထန်လူနာတွေရောဆာမန်လူနာတွေရောလက်ခံပြီးကုသပြီးတော့လူနာတွေကဲခဲ့တယ်ပေါ့နော်ကဲခဲ့ပြီးတော့လူနာတွေနဲ့ဒီလူနာတွေအတွက်လိုအပ်တဲ့ဟာတွေလည်းကိုကိုရံအလူခံလူကြည့်တွေလည်းလူပြီးတော့မှရဲ့ဘလောက်များဆိုလဲကျွန်တော်တို့အသက်ရှူဇက်တရားအစာအုပ်ကြီးများအစာအကုန်လုံးအပြည့်စုံလူပြီးတော့ဟာအကုန်လုံးအလူခံတယ်လူကြည့်တွေလည်းလုံးဝအင်တာရတဲ့လူကြရတယ်အဲ့လိုမျိုးတေးသေးကြကြပြည့်စုံအောင်လှုပ်ထားပြီးကြမှာခုလိုအာနာသိမ့်လိုက်တယ်အာနာသိမ့်နဲ့သိမ့်လိုက်တော့အမှကျွန်တော်တို့အကြည့်စီးတွေပါကျွန်တော်တို့ထားခဲ့ရတဲ့စီးပြန်လုံးထားခဲ့ပြီးအခုတကယ်တကယ်ဖြစ်လာကြတယ်ကျွန်တော်ဈေးရုံကြီးရောက်လာဈေးရုံတကယ်သိတယ်အရင်လိုလူနာအများကြီးလက်မခံအောင်ဒီလိုအလုံးနာကိုဟိုပြန်ဆင်းနေတဲ့လူတွေလောက်နေပဲနည်းနည်းလေးလက်ခံတယ်မှာနည်းနည်းပဲကငါရဆေးရုံတက်အောင်မတက်ရတော့အရင်လူတွေစက်ဖက်လူတွေကြောင့်ကျွန်တော်လုတ်ခဲ့ရတယ်ရတယ်အလကားပေါ့နော်အဲ့မှာကျွန်တော်တို့ကဟိုတစ်ခါတလဲအနေနဲ့ဒီလူတွေဘယ်လိုကယ်နိုင်မလဲပေါ့နော်စဉ်းစားပြီးတော့ကျွန်တော်တို့အခုလောက်လိုက်လုတ်ပေးနေတာပေါ့နော်ကျွန်တော်တို့အခုလက်ရှိလုတ်နေတဲ့လူတွေအကုန်လုံးပါပဲ
အနာသိမ်းမှုနောက်ပိုင်းစစ်ကောင်စီကဇမ္မာရေးဝန်ထမ်းတွေအပေါ်မှာပြစ်မှတ်ထားတိုက်ခိုက်တာတွေဒါမရှိရင်ကိုဗစ်လူနာအများအပြားကိုပိုးပြီးတော့ကယ်တင်နိုင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်
။တကယ်လို့လည်းအာဏာသိမ်းဝင်ထားဘူးဆိုအာဏာမသိမ်းရဘူးဆိုရင်ကျွန်တော်တို့ဒီလူနာတွေအကုန်လုံးကိုတကယ်လက်ခံကူတာရယ်ဒီချိန်မှာပြည်သူတွေအားလုံးကလည်းအဲပေါ့နော်အရင်တိုင်းပဲကုညာနဲ့လူကကုညာမယ်လူအားငွေအားငွေအားနဲ့ကုညာနဲ့လူကကုညာမယ်လူအားနဲ့ကုညာနဲ့လူကကုညာမယ်လောက်ရရှိရအကုန်လုံးအဲ့လိုဒီလိုအချိန်မှာသူတို့က
ဒီနော်အေးရဆန္ဒဆိုတာအာဗန်နေတာအသက်ရှူစက်တွေပါနေလိမ့်မယ်အခုအေးရဆန္ဒမှာလူလူအောက်ဆီဂျင်ပေးနိုင်မှာပဲတန်တာနဲ့အေးရဆန္ဒဆိုလည်းကုပေးရစရာဝင်အောက်ဆီဂျင်ရှူရအောက်ဆီဂျင်နောင်တို့အလက်ခံရှူရတယ်အေးရဆန္ဒမှာကျွန်တော်ကြားမိတဲ့လောက်ကတော့ပြီးတော့နောက်ထပ်အောက်ဆီဂျင်ဘေးလို့ရတဲ့နေရာလေးရှိတယ်ဒါပေမဲ့အောက်ဆီဂျင်ရှူရုံနဲ့တန်နိုင်ပြီးတော့လူနာကြီးမဲ့လူဆရာ ဒီတော့မရှိနိုင်ဘူးလို့ထင်တာပဲမှကျွန်တော်ကတော့အာနာသိန်းစစ်ကောင်စီအခြေခံဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတော့ဆဲအုပ်ချုပ်ရေးကောင်စီအနေနဲ့ကာကွယ်စည်းထိုးအစီအစဉ်တွေလှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားတယ်လို့ပြည်ရင်းမှာကိုပိုင်ကာကွယ်စည်းနဲ့ကုသဆေးထုတ်လုပ်နိုင်တဲ့အထိလှုပ်ဆောင်ဖို့ကပါတင်းနေကြခင်တော့ကပဲပြောဆိုခဲ့ပါတယ်ဒါပေမဲ့ဝေဖန်သူတွေကတော့စစ်က
ပြည်သူတွေကိုပလိုတရင်စကားပြောဆိုလိုရလာပါတယ်။ဘယ်လိုပဲဖြစ်ဖြစ်ကိုဗစ်ကပ်ရေးကူးစက်မှုတွေကတော့ကျန်းမာရေးဆောင်ရှားမှုစနစ်အားနည်းတဲ့မြန်မာနိုင်ငံအတွက်ထိ ंछ ုံနိုင်တဲ့အခြေအနေရောက်ဖို့တိတ်မလွယ်ကူလာသေးပါဘူး။ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းကူးစက်မှုတချို့ပြန်ကျလာပုံရပါမယ်လို့စေယုံကရင်တွေအလုံးလောက်မရှိတာအောက်ဆီဂျင်ပြတ်လက်တာနဲ့ကျန်းမာရေးဆောင်ရှားမှုအပြည ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။မြန်မာပြည်သူပြည်သားအပေါင်းကိုဗစ်ကပ်စိုးရိုးကနေအမြင့်ဆုံးလွန်မြောက်နိုင်ကြပါစေ။ကျွန်မခင်ဗျာထေပါရှင်။
ဒရင်ပါစင်ကနာဖြစ်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့တူတာဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါ။ဒီသတင်းပတ်တူတာဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့ကျောင်းတက်နေတဲ့ကလေးငယ်တွေနှာခေါင်းစီးတက်ဖို့မတက်ဖို့ကိစ္စအငင်းပွားနေတဲ့အကြောင်းကျောင်းမလွတ်တော့ဘဲအိမ်မှာပဲစာသင်ပေးတဲ့အစီအစဉ်နယူးယောက်ဘရော့ခ်ဝေးပြဇာတ်လာကြည့်သူတွေ
American ဆွေကနိုင်ငံတော်ဝန်ကအကြောင်းတွေအများပြည်သူသွားလာရအဆောက်အဦတွေအတွင်းမှာနှာခေါင်းစည်းတက်ဖို့ညွှန်ကြားချက်စီမင်းတွေထုတ်ပြန်ထားပေမဲ့လည်းတချို့ကတော့နှာခေါင်းစည်းမတက်နိုင်ဘူးဆိုပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်ကြပါတယ်။အထူးသဖြင့်အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့ကုလချိန်မှာကျောင်းသားကျောင်းသူတွေနှာခေါင်းစည်းတက်ဖို့မတက်ဖို့နဲ့ပတ်သက်ပြီးတော့လည်းပြည်နယ်ဆွေကဒေသကျောင်းအုပ်ချုပ်သူတွေအပေါ်မှာသာဆုံးဖြတ်စေခဲ့တာပါ။ဒီကျောင်း AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။အမေရိကမှာကျောင်းတွေပြန်ဖွင့်မှုစတဲ့ပြင်ဆင်ချိန်ကလေးကကျောင်းအုပ်ချုပ်ရေးဘုတ်အဖွဲ့အနေနဲ့ကျောင်းသူကျောင်းသားကလင်းငယ်တွေကျောင်းပြန်လာချိန်မှာနှာခေါင်းစည်းတက်ဖို့မတက်ဖို့နဲ့ပတ်သက်ပြီးမိဘတွေပါဝင်တဲ့ဆွေးနွေးပွဲကျင်းပခဲ့ကြတာပါ Florida လိုတချို့ဒေသတွေမှာတော့မိဘတွေကသူတို့ကလင်းတွေနှာခေါင်းစည်းတက်ဖို့မလိုအပ်ဘူးဆိုပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်တာမျိုးတွေရှိပါတယ်ဒါပေမဲ့လည်းကာကွယ်ဆေးထိုးလို့မရသေးတဲ့အသက်12နှစ်အောက်ကလင်းတွေအတွက်ဘေးအန္တရာယ်ကာကွယ်ဖို့တချို့တာဝန်ရှိသူတွေကလိုလားနေတာပါ Georgia ပြည်နယ် Henry Kyan ပညာရေးမှူးMary Elizabeth Davis က
We stayed at mask optional and now have
နှာခေါင်းစည်းတက်မတက်ကိုပါသာရွေးချယ်ခွင့်ပေးချပါမယ်။အခုတော့ကူးစက်မှုကာကွယ်ဖို့အတွက် CDC ရဲ့အကြံပြုချက်အတိုင်းအားလုံးနှာခေါင်းစည်းတက်ဖို့ရင်းနှီးနှက်နှက်ထပ်မံတိုက်တွန်းပါရစေ
။ကိုဗစ်ကာယောဂါစဖြစ်ကာစားကာလကလေးကနှာခေါင်းစည်းတက်ဖို့လုံမလို့ဆိုတာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအယူဆပေါ်အခြေခံကွဲပြားခဲ့တာပါ Republican တွေတော်တော်များများကနှာခေါင်းစည်းတက်ဖို့မလိုလားတယ်လို့ကာဝယ်ဆေးထိုးဖို့လည်းသွန်းဆုတ်နေကြပါတယ်ဒါအပြင်ကိုဗစ်ကာဝယ်ဆေးနဲ့ပတ်သက်ပြီးတော့သတင်းမှားတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နေတာကြောင့်တချို့ကဆေးထိုးဖို့ကြောက်ရွံ့နေကြပါတယ်ဂျော်ဂျီယာပြည်နယ် McDonald မြို့ကကလေးမိဘတဦးဖြစ်သူ Daniel Danny က
အနောက်ကိစ္စအရာ
ဒေါက်တာတွေထပ်ကူးနေတယ်ဆိုပေမဲ့အရင်လောက်ထိအခြေအနေမဆိုးဘူးဆိုရင်တော့နှာခေါင်းစည်းတက်မတက်သူတို့ဘာသာသူတို့ဆုံးဖြတ်ပါသေး
။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲကြောင့်အပြင်ကာကွယ်ဆေးမထိုးကြသူတွေကြောင့်ကြောပြန်ကူးစက်မှုတွေများလာတဲ့အချိန်မှာပဲအခြေခံပညာကျောင်းတွေပြန်ဖွင့်တာပါ။ဆေးရုံမှာတက်ရောက်ကုသနေသူတော်တော်များများဟာလည်းကိုဗစ်ကာကွယ်ဆေးထိုးမထားသူတွေပါ။ဒါအပြင်နောက်ထပ်မျိုးကွဲတွေတောင်ထပ်တွေ့နေရပြီလို့သတင်းတွေမှာဖော်ပြကြတာကြောင့်တချို့မိဘတွေကကလေးတွေကျောင်းလွှတ်ဖို့စိုးရိမ်နေကြပါတယ်။ကလေးမိဘတဦးဖြစ်သူ Holly Freeman က
I feel really upset that we didn't have a safe choice.
အရင်ကတည်းကနေလည်းရွေးချယ်ကြမရှိတာကတော့စိတ်မကောင်းစရာပါလူမှုအတိုင်းအဝိုင်းအတွင်းမှာလည်းအန္တရာယ်နဲ့ရင်ဆိုင်ရအောင်လုပ်နေတယ်လို့ဖြစ်နေပါတယ်ဟင်ရီကီအစိုးရကအများသွားလာနေတဲ့အဆောက်အဦအတွင်းမှာနှကောင်းစီတက်ဖို့စီမင်းထုတ်ထားပေးမယ်ကလေးတွေကတော့ဒီအန္တရာယ်ကြရောက်မဲ့ဘေးကနေအကာအကွယ်မဲ့နေပါတယ်
ကယ်လီဖိုးနီးယား၊လူးဝီစီယားနာ၊အော်ရီဂွန်၊ဝါရှင်တန်အပြင်တချို့ပြည်နယ်တွေမှာကာကွယ်ဆေးထိုးထားသူတွေအပါအဝင်ကျောင်းသားကျောင်းသူနဲ့ဆရာဆရာမတွေဝန်ထမ်းတွေအားလုံးနှကောင်းစီမဖြစ်မနေတက်ဖို့စီမင်းထုတ်ပြန်တာဖြစ်တယ်လို့ကိုဗစ်အကြီးအကျယ်ကူးစက်နေတဲ့ဖလော်ရီဒါ၊တက်ကစ်၊အာကင်ဆာ၊အရီဇိုနာ၊အိုကလာဟိုမာစတဲ့ပြည်နယ်တချို့မှာတော့အစိုးရကျောင်းတွေမှာနှကောင်းစီတက်ရမယ်ဆိုတဲ့စီမင်းကိုမဖြစ်မနေလိုက်နာဖို့မလိုအပ်ဘူးဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါစတင်ခဲ့တဲ့2020နှစ်ဦးပိုင်းကစလို့လူများကြားစိုးရင်ထိတ်လန့်ခဲ့ကြပြီးကျောင်းတွေပိတ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုကျောင်းပြန်ဖွင့်ချိန်မှာတော့မိဘတွေကသူတို့ကလေးတွေကိုပုံမှန်စတင်ကြောင်းကိုမလွတ်တော့ပဲကိုယ့်အိမ်မှာပဲကိုယ်တိုင်စတင်ပေးကြပါတော့တယ်။ဒီအကြောင်း AP သတင်းကိုအခြေခံပြီးတင်ပြပေးရမယ်။ကိုဗစ်ကရောဂါကြောင့်ကျောင်းမတက်ရတဲ့ကလေးတွေကိုမိဘတွေကအိမ်မှာပဲစတင်ပေးရင်ကလေးတွေအတွက်အကျိုးကျေးဇူးပိုဖြစ်ထွန်းလာတာကိုတွေ့ရတာကတော့အစိုးရကအကောင်းဆုံးပြောရမှာပါ။ပညာရေးနဲ့ပတ်သက်ပြီးပိုဖိဖိစီစီလို့ဖို့လိုအပ်တဲ့ကလေးတွေကိုယ့်ရက်ွက်အတွင်းကကျောင်းမှာသင်ကြားတဲ့စနစ်ကိုမကြိုက်တဲ့မိဘတွေကကိုဗစ်ကူးစက်မှုရော့ချသွားတဲ့အခုလိုချိန်မှာတော့ကလေးတွေကိုကျောင်းမပို့တော့ပဲအိမ်မှာပဲစတင်ပေးရတယ်။တချို့ကလည်းကိုသားသမီးတွေကိုအိမ်မှာသင်ကြားပေးရကနေသင်ကြားရေးဌာနတစ်ခုဖွင့်ပြီးတခြားကလေးအနည်းငယ်ကိုလည်းလက်ခံစတင်ပေးရတယ်။ Florida ပြည်နယ် Boca Raton မြို့ကသင်ကြားရေးထောက်ကူပြု Nikki Warris က
I want people to know that you can still homeschool.
အိမ်မှာပဲစတင်ပေးလို့ရတယ်ဆိုတာကိုအားလုံးသိစေချင်ပါတယ်။ကလေးတွေကိုသူတို့နဲ့တင့်တော်တဲ့ဘာသာရပ်တွေအတိုင်းသင်ပေးပြီးကိုယ်လည်းအလုတ်ကိုအချိန်ပြည့်လုပ်လို့ရပါတယ်လို့သူကပြောပါတယ်2020မတ်လကလေးကသမီးနှစ်ယောက်ကိုကြောင်းမလွတ်တော့ပဲအိမ်မှာပဲစတင်ပေးနေတာပါသူစီမှာကလေးတွေလာထားတဲ့မိဘတော်တော်များများ95ရာခိုင်နှုန်းလောက်ကလည်းသူတို့ကလေးတွေကိုစတင်ကြောင်းတက်ဖို့ပြန်မလွတ်တော့ပါဘူး
They still get all those experiences here like they would get
ဘုံမှန်စတင်ကြောင်းတွေကိုသွားတယ်လို့ပါပဲဒီမှာလည်းအဲ့လိုအတွေ့အကြုံရနိုင်ပါတယ်ဒါပေမဲ့ဒီမှာကအချိန်တိတ်မဖြုံဘူးဆိုတော့ကွာခြားချက်ကဒါပါပဲလို့သူကပြောသွားတာပါကလေးတွေတင် जा လေးလာရေးပို့ထောက်ကူဖြစ်ဖို့ကလေး၁၀ယောက်လောက်သာလက်ခံထားတာပါဒီတင် जा ရေးဌာနမှာလေးလာဖန်တီးမှုကိုလည်းအားပေးပါတယ်
just it's really the incentive is just for kids
တို့တွေကောင်းဆုံးတင် जा ပေးကြပါတယ်ကလေးတွေစတင်ရမှာကောင်းဆုံးလေးလာတင် जा နိုင်မှသာသူတို့ဘဝမှာရှေ့လျှောက်အောင်မြင်တဲ့သူတွေဖြစ်လာမှာပါလို့ဆိုပါတယ်ကျောင်းသားကျောင်းသူတွေအနေနဲ့ online သင်ခန်းစာတွေအပြင်ပုံဆွဲတာအယောင်ချဲတာပစ္စည်းကိရိယာတွေကင်တွေအသုံးပြုနိုင်ဖို့လည်းတင် जा ပေးပါတယ်အခုလိုမျိုးတင် जा ရေးထောက်ကူပြုဌာနတွေအမေရိကန်တဝမ်းရှိလာဖို့လည်း Warris ကမျှော်လင့်နေတာပါအမေရိကန်သံကောင်းစင်ဌာနရဲ့စည်ရင်းကိန်းကဏ္ဍဤအရာအရင်6လထက်စာရင်2020စက်တင်ဘာမှာအိမ်မှာစာတင် जा သူအရေအတွက်17ရာခိုင်နှုန်းအထိများလာခဲ့တယ်လို့ဆိုပါတယ်ခင်ဗျာဒီအောင်မျိုးကနာမည်ကျော် Broadway မှာပြဇာတ်နဲ့ဂီတဖျော်ဖြေပွဲတွေမကြခင်သတင်းပတ်တွေအတွင်းပြန်စတင်တော့မှာဖြစ်ပြီးကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားနဲ့ခမ်းမအတွင်းနှကောင်းစီတက်ဖို့လည်းလိုအပ်မှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ဂီတပြဇာတ်ပွဲလာကြည့်သူပိတ်သက်တွေဟာ FDA ဒါမှမဟုတ် WHO ကအတိမတ်ပြုထားတဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားပြဖို့လိုပါတယ်ပြဇာတ်ရုံခမ်းမအတွင်းနင်းနီးကက်ကက်ထိုင်ရတာကြောင့်လည်းနှကောင်းစီတက်ဖို့လိုအပ်မှာပါဒီစီမင်းကိုအနည်းဆုံးအောက်တိုဘာလကုန်အထိလိုက်နာဖို့ချမှတ်သွားမယ်လို့ Broadway ဝန်ရှိသူတွေကပြောပါရယ် COVID-19 ကရောဂါစဖြစ်ကာစားကာလတွေမှာနယူးယောက်ဟာရောဂါကူးစက်မှုဒဏ်အကြီးကျယ်ခံရတဲ့ဒေသလေးဖြစ်တာကြောင့်အမှုပညာသမားတွေအပါအဝင်အလုံးဒုက္ခရောက်ခဲ့ကြတာပါ Broadway အဖွဲ့ချုပ်ဥက္ကဋ္ဌ Charlotte Martin က
Well we've had over 90,000 people without work
လူ9,000လောက်လုံလက်မဲ့ဖြစ်ခဲ့ပြီးအဲ့ဒီတွေကတချို့လဲစျေးမကြီးအာမခံမရှိတော့ပါဘူးနယူးယောက်ကိုအမှုပညာနဲ့ဖန်တီးထားတာဖြစ်သလိုလူတွေကလည်းအမှုပညာနဲ့အသက်ရှင်နေထိုင်နေကြတာပါကိုယ့်ရဲ့မြို့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းကိုပျော်ရွှင်စရာတွေဖန်တီးပေးရတဲ့အားလုံးကိုဗစ်ကြောင့်ပျောက်ဆုံးကုန်တာစိတ်မချမ်းသာစရာပါအခုတော့အားလုံးအလုပ်ပြန်လုပ်ကြရတော့မှဆိုတော့မပြောပြတတ်လောက်အောင်ကိုပြောမိပါတယ်
ပြည်သက်တရုတ်ဆောင်တွေအစီအစဉ်တင်ဆက်သူ9000ကျော်ကိုဗစ်ကာကွယ်ဆေးထိုးဖို့လိုအပ်တယ်လို့တရုတ်ဆောင်အသင်းကြီးကနေစီမင်းချမှတ်ပြီးတဲ့နောက်လာကြည့်တဲ့ပြည်သက်တွေလည်းကိုဗစ်စီမင်းစည်းကမ်းတွေလိုက်နာဖို့အခုလိုဆောင်ရွက်တာပါနယူးဂျာစီကနေအလေလာသူဂျမီးမေဒန်က
I mean in all honesty like coming from a military family
တက်မီသားစုကလာတဲ့လူတယောက်အမေနဲ့ကျမအမျိုးသားဆိုရင်ကာကွယ်ဆေးမျိုးစုံ9ချိန်လောက်ထိုးထားပါတယ်အားလုံးလည်းရာသီတုပ်ကွေးကာကွယ်ဆေးထိုးပါတယ်CDC နဲ့သိပ္ပံနီးကြားဆန့်သက်ထားမှုတွေကိုမယုံကြည်နိုင်ပြအကြောင်းပါမှမရှိပါဘူး
။ကာကွယ်ဆေးထိုးဖို့စီမင်းကို Broadway ကအမှုပညာရှင်တွေသာမကအမေရိကန်တနိုင်ငံလုံးကအသင်းဝင်တွေလိုက်နာဖို့လဲချမှတ်ထားတာပါ။ 2020မတ်လကလေးကပိတ်ထားတဲ့ဂီတကစက်ရုံတွေအများစုဟာစက်တင်ဘာနဲ့အောက်တိုဘာမှာဖွင့်လှစ်မှာပါ။အောက်တိုဘာလကုန်အတွင်းအထိလက်မှတ်ဝယ်ထားသူတွေကိုကိုဗစ်စီးနင်းစည်းကမ်းနဲ့ပတ်သက်ပြီးတော့အကြောင်းကြားသွားမှာဖြစ်ပါတယ်။နိုဝင်ဘာနောက်ပိုင်းမှာတော့ယောဂကူးစက်မှုအခြေအနေကိုကြည့်ပြီးစီးနင်းပြန်ပြောင်းလဲဖို့သုံးသပ်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
စီစဉ်တင်ဆက်နေတဲ့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့ဒေါခင်မျိုးသက်အဖတ်စဉ်စီစဉ်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်။ဒီဘက်တော့ကိုဗစ်ကရောဂါကဆန်းနေရတဲ့ဒေသခံတွေကိုကူညီနဲ့ဆက်ရုပ်ကလေးကိုဆွန့်ပစ်ပစ္စည်းတွေကိုသုံးပြီးသိပ္ပံပညာရှင်တွေအကူအညီနဲ့အင်ဒိုနီးရှားနိုင်ငံဆံပြယောဂယွာသားတွေတီထွင်ခဲ့ကြတဲ့အကြောင်း Righteous သတင်းတပုတ်ကိုအချိန်ခံပြီးပြောပြပေးပါမယ်။ COVID-19 ဖျော့ကတံကိုခံရခြင်းမှာအင်ဒိုနီးရှားယွာသားတွေဟာစိတ်ကိုတွန်းအားပေးဖို့အတွက်ပျော်ရွှင်ဖွယ်အနေနဲ့သိပ္ပံပညာရှင်တွေနဲ့ပေါင်းပြီးဆက်ရုပ်ကလေးတယောက်ကိုတီထွင်ခဲ့ကြပါတယ်။ COVID ကံကိုခံရတဲ့အင်ဒိုနီးရှားနိုင်ငံမှာဒုတိယအကြီးဆုံးမြို့ကြီးဖြစ်တဲ့အနောက်ဂျာဗာပြည်နယ်ရဲ့မြို့တော်ဆူရာဘာယာကတမ်ဘော့ဂျီဆံပြရွာဒေသခံတွေကသူတို့တီထွင်လိုက်တဲ့ဆက်ရုပ်ကိုဒယ်လ်တာလို့နာမည်ပေးထားပါတယ်။တကယ်တော့ဒယ်လ်တာဟာကူးစက်နံကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးရဲ့နာမည်ဖြစ်ပြီးသူတို့မြို့ရွာတွေမှာလည်းကမ္ဘာတခြားနေရာတွေမှာလိုပဲကူးစက်မှုအလွန်များနဲ့သူ့ရဲ့တံကိုပြင်းပြင်းထန်ထန်ခံစားရတာဖြစ်ပါတယ်။ဒီဆက်ရုပ်ကလေးကိုကိုဗစ်ကြောင့်တီချာခွဲပြီးနေနေရသူတွေအတွက်အစားအစာတွေနဲ့အတူစိတ်ပျော်ရွှင်မှုကိုပါပေးနိုင်တာဖြစ်ပါတယ်။ဟင်းဒီဟင်းရနဲ့အစားတောက်တွေကိုတည်လာပေးတဲ့ဆက်ရုပ်ကလေးဟာမြန်မြန်နေကောင်းပါစေလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဘာသာဘာသာစကားနဲ့ဆူတောင်းပေးနေတာပါ။ဒီဆက်ရုပ်ကလေးကိုဥဆောင်ဖန်တီးသူကအသက်53နှစ်ရှိပြီဖြစ်တဲ့ဆံပြရွာသားရဲ့တကြီးအဆယံတို့ပါ
။ Karena dengan kondisi Covid dan ada varian baru itu namanya varian Delta, maka robot itu untuk sementara saya alih fungsikan sebagai pelayanan masyarakat untuk
အခုကိုဗစ် -19 ဒေါ်တာမျိုးကွဲကိုတွေ့နေရပြီးကိုဗစ် -19 ကူးရတဲ့အရေးအတွက်လည်းအများများလာနေတာကြောင့်ဒီဆက်ရုပ်ကိုလူများအတွက်အကျိုးပြုမဲ့နေရာမှာသုံးဖို့ကျွန်တော်တို့ဆုံးဖြတ်လိုက်တာပါ။ဥမာဆိုပိုးသက်ဆီးဖျန်းတာတို့ကိုယ့်အကိုတည်တံ့ခွဲပြီးနေရတဲ့သူတွေအတွက်အစားအသောက်တွေသူတို့လိုတာလေးတွေပို့ပေးတာမျိုးပါ။ရက်ွက်ထက်ကတကယ်လိုအပ်နေတဲ့သူတွေအတွက်ပဲသူတို့လိုတဲ့နေရာမှာဖြည့်ပေးဖို့ဆက်ရုပ်ကိုပုံစံပြောင်းပြီးခိုင်းပါတယ်
။ဆံပြအရွာသားတွေဟာဆက်ရုပ်မှလည်းဒေါ်တာရဲ့ခေါင်းပိုင်းကိုမဆုံးတော့တဲ့ rice cooker ဖြစ်စစ်သမင်းဝဟောင်းကလေးနဲ့လုပ်ပါတယ်။သူ့ကိုယ်ရဲ့ရင်ဘတ်ပိုင်းကိုတော့ TV အဟောင်းတစ်ခုရဲ့အိမ်နဲ့တိဆောက်ထားတာဖြစ်ပြီးသူ့လက်တွေကိုတော့ PVC ပိုက်လုံးနဲ့လုပ်ထားပါတယ်။သူ့အတန်ကတော့သကြီး ASEAN 2ကတော်ရဲ့အတန်ပါ။ COVID ကြောင့်တီးတန့်ခွဲပြီးနေရတဲ့သူတယောက်ယောက်ရဲ့အိမ်ရှိကိုရောက်ရင်သူမရဲ့အတန်နဲ့ slammer လေးကိုတော့ပထမနှုတ်ဆက်ပြီးပစ္စည်းပို့ဖို့ရောက်နေတယ်လို့အတန်ပေးပါတယ်။သိပြီးရင်ကြီးတဲ့ဆက်ရုပ်မကလေးဒေါက်တာဟာယေရှုတန်စကားကိုပြောရတယ်လို့နေမကောင်းတဲ့သူအများနေပြန်ကောင်းလာစေဖို့လဲဆုတောင်းပေးတတ်ပါတယ
်။ Kayak robot Delta ini kan saya sangat sederhana sekali karena bahannya juga dari pot, dari panci bekas, dari box TV sehingga pada saat pembuatan itu memang betul-betul murni saya memakai. Jadi intinya kami mengolah sampah yang ada.
Di Delta Soyo di South Tamu nga tei shin ma le. Tu bo ma tong lo de o ri khwat de TV o haung ni ne lou tha ba. Di Soyo ko ma tong lo be swon pit tha de PC o haung ni ne be lou phu chano lo sin sa ga ja de twa. Chano lo yak kwat the ga swon pit PC haung ni ne lou khe ba de. Da ga ဆက်ယုံထုတ်ဆက်ယုံဒါမှမဟုတ်သိပ္ပံနိကြစနစ်ကြလောက်ထားတဲ့ဆက်ယုံနဲ့တော့မတူပါဘူးဒါဟာကျွန်တော်တို့ရဲ့ဖန်တီးမှုတစ်ခုပ
ါဒေါက်တာကလေးဟာဆံပြရွာရဲမှာကိုဗစ်ကရောဂါအတွက်တပတ်ကိုတစ်ချိန်ပိုးသက်ဆေးဖြန့်ပေးပါတယ်သူ့ကိုခိုင်းနေဆိုရင်အဝေးသိမ်းခလုတ်ကိုသုံးရတာဖြစ်ပြီးပေ6ရက်လောက်အကွာကလည်း ဆက်ကိုထိန်းချုပ်ပြီးမောင်းနေရပါတယ်။အစီအံတို့ကတော့ဒီတဲ့ပို့ပြီးဝေးတဲ့နေရာကနေထိန်းနိုင်ဖို့အတွက်အင်တာနက်ကိုသုံးပြီးဖုန်းနဲ့ထိန်းချုပ်ဖို့ဆက်ပြီးကြိုးစားနေပါတယ်
။ Robotnya kan diimplementasikan langsung di kampung ya. Jadi berupa robot yang high tech seperti itu, jadi cukup simple. Untuk dasarnya sendiri ada sasis dari mobil mainan.
Di luar emang betul mobil mainan lah. Dah jauh dah. Sebenarnya jadi ni ada saya tu keluar mahupun. Juga sesiapa ni lah. Okey mah, kali kita dia kai okey, tengok tonton lagi. Soalnya entah bateri ku tonton apa deh. Saya susah bu, wearing clothes ni amin pilih mana deh. Di luar amin pilih ya, accurate sana ku tonton mana deh.
တယ်ကွန်တိပန်ရဲ့နေပြည်တော်ဌာနကလက်ထောက်ကတိကဗနဇီယာအမန်အရစ်မူဒတ်ကင်းကရက်စစ်စွမ်းအင်ကိုတုံးပြီးရွေးရှောင်းအောင်လုပ်ပေးတဲ့ Accurator ဆက်ပါတဲ့ဒီဆက်ရုပ်ကလေးဒေါ်တာကိုဆူရာဘာယာမှာရှိတဲ့တယ်ကွန်နဲ့အက်ထီတမ်းမနေပြည်တော်တက္ကသိုလ်နှစ်ခုကတိပန်ပညာရှင်တွေအကူအညီနဲ့တိဆောက်ခဲ့တာဖြစ်ပါတယ်ဆက်ရုပ်ရဲ့ဘက်ထရီက12နာရီလောက်ခံပါတယ်အက်ထီတမ်းမနေပြည်တော်တက္ကသိုလ်ကဆရာမတူဖြစ်တဲ့အနန္ဒီယာရာချမာဒဝိချာနီကတော
့ prosesnya sendiri dari warga sebagai pelaksana jadi pelaksana membuat dan sebagainya kemudian kami dari kampus itu kami mensupport segala macam kebutuhan yang dibutuhkan oleh warga
ဒီကကတော့ဒါဟာရွာသားတွေကိုရိုင်းတီထွင်နေဖန်တီးတယ်ဆိုတဲ့သဘောပါဒါကိုကျမတို့တက္ကသိုလ်ကစက်ပစ္စည်းအပိုင်းစားပြီးတော့သူတို့လိုအပ်တဲ့ပစ္စည်းလေးတွေအပြင်ထောက်ပံ့ငွေပါကူညီပေးတာပါသူတို့ဒီဆက်ရုပ်ကိုတိစောက်တဲ့အချိန်မှာလဲသူတို့လိုအပ်မဲ့နည်းစနစ်တွေလျှက်စစ်ပစ္စည်းတွေနဲ့ပတ်သက်ပြီးဆွေးနွေးအကြံပေးပါတယ်ကျောင်းထဲကအဖွဲ့နဲ့ရောမစ္စတာအစီယန်တုံတို့အဖွဲ့နဲ့ပါဆွေးနွေးတာပ
ါအစကတော့ဒီဆက်ရုပ်ကလေးကိုစားတောက်ဆန်းစပွဲလို့ဖြစ်နေတုံးဖို့စဉ်းစားပြီးတည်ထွင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ကိုဗစ်ကရောဂါတန်ခံလာအချိန်မှာတော့ဒေသခံတွေအတွက်အဆင်ပြေစေဖို့ဆက်ပြီးကြံစည်ခဲ့ကြတာပါတန်ပေါက်ကြီးဆံပြရောဟာဆွင့်ပစ္စည်းတွေကိုအကျိုးရှိတဲ့နေရာမှာပြန်ပြီးသုံးနိုင်အောင်လုပ်တဲ့နေရာမှာနာမည်ကြီးတဲ့ရွာကလေးပါဆွင့်ပစ္စည်းဟောင်းတွေနဲ့တိစောက်ထားတဲ့ဒီဆက်ရုပ်ကလေးဒေါ်တာကိုအောက်ကလာဆံမှာစပြီးသုံးနိုင်ခဲ့တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာဇန္နာကိုဒီမှာပဲဇန္နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ကြည့်ဆောင်ရအောင်
ဒေါက်ကီမျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာပတ်စင်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပေးလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားပေးဖို့နိုင်ကြပါတယ်ရှင်။အခုကတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးခင်မောင်စိုးမင်းကပြောပြပေးမှာပါ။
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ပစ်ဖို့နဲ့ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းချိန်ကစပြီးဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းလွတ်ပေးဖို့ EU ဥရောပသမ္မတနိုင်ငံများ၏အကြီးအကဲဂျိုးဆက်ဘိုရဲကမနေ့တောက်ကြနေ့ကတောင်းဆိုလိုက်ပါတယ်။အာဆီယံအဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Aaron Yusun နဲ့တောက်ကြနေ့တယ်လီဖုန်းဆက်သွယ်ပြောဆိုရာမှာ Mr. ဘိုရဲကမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေလက်လန်းမီစေဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးမှုလမ်းကြောင်းကိုဖော်ဆောင်ပေးရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့သူ့ရဲ့ Twitter မှာရေးသားထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဩဂုတ်လ23ရက်တောက်ကြနေ့ဆန္ဒပြပွဲကိုရဲတွေကမျက်ရည်ပုံးတွေရာဘာကြည်စံတွေနဲ့ပစ်ကတ်နှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူ3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လူစုလူဝေးမလုပ်ဖို့တားမြစ်ထားတာကိုမနာခံပဲဘန်ကောက်မြို့ကဘစ်ထရီကျောက်တိုင်မှာစုဝေးဆန္ဒပြသူတွေကအစိုးရကန့်တတ်မှုတွေကြောင့်တောင်သူတွေစီးပွားရေးအဆင်မပြေတာကိုပြသတဲ့အနေနဲ့မယောင်းရလို့ပျက်စီးတဲ့တစ်သီးတွေကိုမီးရှို့ပြီးဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 ရောဂါပိုးတွေ့ရှိသူ 3,456 ယောက်နဲ့သေဆုံးသူက 212 ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာဇာဝင်ကြီးဌာနရဲ့မနေ့ည8:00ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးခင်မောင်စိုးမင်းကပြောပြပေးခဲ့တာပါရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။ engineer ကတော့ Nelson Lopez နဲ့ Kevin Fowler တို့ဖြစ်ပါတယ်။ညပိုင်း 9:00 ခန့်နေ 10:00 အထိထုတ်လွှင့်မဲ့ VOE မြန်မာပိုင်း Radio အစီအစဉ်ကိုတော့ line meter 31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOE မြန်မာပိုင်းအစီအစဉ်တွေကိုအပိနာဆင်ကြတဲ့အတွက်ကျမတို့ VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပThis program has